Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော်ရရှိမခင်ဗျာ View American တမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဖေဖော်ဝါရီလ22ရက်ကြာတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30နှစ်40 49ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ဆံမိုးဝေပါအခုမနက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Syria ပြည်တွင်းစစ်အဆုံးသတ်ရေးရုရှားနဲ့ယာယီသဘောတူညီချက်ရလိုက်ပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်လန်ဒန်မြို့တော်ဝန် Boris Johnson ကပြည်တွင်းနိုင်ငံကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအဖြစ်ကနှုတ်ထွက်ဖို့တောင်းဆိုတဲ့လှုပ်ရှားမှုမှာပါဝင်မယ်လို့တင်းနေကတွေကကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာတော့အသက်9နှစ်အောက်ကလေးငယ်တွေအကြာပြတ်ဖြစ်ပွားနေတဲ့ပိုလီယိုရောဂါအမြင့်ပြတ်စေတဲ့လှုပ်ရှားမှုကိုလှုပ်ဆောင်ခဲ့ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါ
โอเคကောင်းပါခင်ဗျာအခုမနေ့ကနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
ဒီမူရေးစီတော့ရောက်တော့ပြီဆိုပုံစံအမြင်လေးရှိတယ်ဆိုအဲ့လိုအမြင်မျိုးတွေရှိနေမှာဆိုတဲ့အတွက်ကြောင့်အဲ့ဒီပုံမှာကျွန်တော်တို့ကတစုံတရာအဲ့လောက်အထိမဟုတ်သေးဘူးဆိုတ
ော့ Washington DC မြို့တော်ကိုရောက်ရှိလာပြီးတော့ American သမ္မတအင်ပြီးတော့မျိုးသားလုံချုံရေးအကြံပေးအရာရှိ Susan Rice နဲ့တွေ့ဆုံခဲ့တဲ့မြန်မာလူထုအခြေပြုအဖွဲ့အစည်းရဲ့ကိုယ်စားလှယ်ကိုတွင်လင်းအောင်ပြောသွားတာဖြစ်ပါတယ်ခင်ဗျာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံကိုနားဆင်ကြပါမယ်။ဒါအပြင်မလေးရှားမှာအလုပ်လုပ်ကြမှုစဉ်းစားနေကြတဲ့နိုင်ငံသားတွေရဲ့အခြေအနေနောက်ပိုင်းမှာမြန်မာပြည်ကပီးစာအမေရိကန်ပြည်အောင်စုနဲ့ပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လွှားထူးခြားဆန်းပြားအစီအစဉ်စတာတွေကိုနားဆင်ကြဖို့ရှိပါတယ်။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစုံဝင်းလှန်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
စီးရီးယားနိုင်ငံအတွင်း၅နှစ်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးအတွက်ရုရှားနိုင်ငံနဲ့ယာယီသဘောတူညီချက်ရလိုက်ပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတင်းနေတဲ့နေ့မှာပြောပါတယ်။ဒါပေမဲ့တိုင်းပြည်တော်ဝန်အကြမ်းဖက်မှုတွေကတော့ရပ်တန့်မသွားသေးပဲ IS Islamic စစ်ဆေးကြောအဖွဲ့ရဲ့တိကျတိုက်ခတ်မှုနှစ်ခုကြောင့်လူအတော်များများသေဆုံးခဲ့ရပါတယ်။ Homs မြို့မှာတင်းနေတဲ့နေ့အစောပိုင်းကပောက်ကွဲမှုနှစ်ခုဖြစ်သွားခဲ့တဲ့အတွက်လူ60လောက်အထိသေဆုံးသွားနိုင်တယ်လို့အစောပိုင်းခန့်မှန်းချက်တွေမှာဖော်ပြထားပြီးဒမတ်စကပ်မြို့တောင်ပိုင်းဆိုင်ယီဒါဇိနပ်အရမတင်းငွေနေ့မှာဖြစ်သွားခဲ့တဲ့ဘုံပေါက်ကွဲမှုတွေကြောင့်အ ਨੇ ဆုံးလူ90လောက်သေသွားတယ်လို့ဆိုပါတယ်ဇန်နဝါရီလနောက်ပိုင်းတုန်းကလည်းအဲ့ဒီအရမရှိတဲ့ရှီယာဖျားကျောင်းအနီးမှာပေါက်ကွဲမှုတစ်ခုဖြစ်သွားခဲ့တဲ့အတွက်လူတွေဒါဇင်နဲ့ချီသေဆုံးခဲ့ရတာပါစီးရီးယားဆိုရတဲ့အတိုက်ခံတပုံအဖွဲ့တွေအကြားကတိုက်ခတ်မှုတွေနိုင်ရီပိုင်းအတွင်းရပ်တန့်တော့မယ်လို့ဝန်ကြီးကယ်ရီကတင်းငွေနေ့မှာပြောဆိုပြီးအခုနောက်ဆုံးပေါက်ကွဲမှုတွေဖြစ်သွားခဲ့တာပါဝန်ကြီးကယ်ရီနဲ့ရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့တို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးစီးရီးယားနိုင်ငံအတွင်းကတင်းမာမှုတွေရှော့ချရေးအတွက်ဖြစ်နိုင်ခြေတွေကိုဆွေးနွေးခဲ့ကြတယ်ဆိုတဲ့သဘောမျိုးရုရှားနိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပနမသဘောတူညီချက်နဲ့ပတ်သက်လို့တော့နှစ်ဖက်စလုံးကသတင်းထုတ်ပြန်ခြင်းမရှိပါဘူ
းလန်ဒန်မြို့တော်ဝန် Boris Johnson ကဗြိတိန်နိုင်ငံကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအဖြစ်ကနေနှုတ်ထွက်ဖို့တောင်းဆိုနေတဲ့လှုပ်ရှားမှုမှာသူပါဝင်တော့မယ်လို့တနင်္ဂနွေနေ့မှာကြေညာရင်းဝန်ကြီးချုပ် David Cameron နဲ့လမ်းခွဲခဲ့ပါတယ်ဗြိတိန်နိုင်ငံရဲ့အကြော်ကြားဆုံးပုဂ္ဂိုလ်တွေကတယောက်ဖြစ်တဲ့ Johnson ဟာတမာယိုးချနိုင်ငံရေးသမားတယောက်တော့မဟုတ်ပါဘူး။သူဟာရှေးယိုးအယူရှိတဲ့သူတွေတဲ့အခု28နိုင်ငံပါဝင်တဲ့ EU အဖွဲ့တဲ့ဗြိတိန်နိုင်ငံဆက်ပြီးတော့နေတာဟာနိုင်ငံအတွက်အကောင်းဆုံးဖြစ်မယ်လို့မြင်တဲ့ Mr. Cameron ရဲ့သဘောထားကိုစန့်ကျင်တဲ့ထိတ်တန့် Conservative တယောက်ဖြစ်လာတာပါ။EU ကနေဗြိတိန်ခွဲထွက်မထွက်ပြည်လုံးချွတ်ဆန္ဒခံယူပွဲကိုတော့ဇွန်လ23ရက်မှာကျင်းပဖို့ Mr. Cameron ကစီစဉ်ထားပါတယ်။ဗြိတိန်နိုင်ငံကို EU အဖွဲ့ထဲဆက်နေဖို့လိုအပ်တဲ့သူ့ရဲ့တောင်းဆိုချက်တချို့ကိုအခြားဥရောပခေါင်းဆောင်တွေစီကဝန်ကြီးချုပ် Cameron ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရရှိထားတာပါ။ဗြိတိန်နိုင်ငံမှာနေထိုင်တဲ့ EU နိုင်ငံသားအလုံးအတွက်ညီမျှတဲ့အကျိုးခံစား권ပေးရမှာနဲ့ဗြိတိန်ကယူရိုငွေကြေးကိုမတုံးဆွဲပေမဲ့ယူရိုငွေ3အဖွဲ့ဝင်16နိုင်ငံအတွက်ငွေကြေးအကျပ်အတည်းနဲ့ကြုံလာရင်ကဲထုတ်ပေးဖို့လိုမျိုးသူတို့မကြိုက်တဲ့လိုအပ်ချက်တွေအတွက်တော့ဒီသဘောတူညီချက်ကဗြိတိန်နိုင်ငံကိုကောင်းကောင်းအကာအကွယ်ပေးမှာဖြစ်ပါရဲ့ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုဝင်ရောက်ရှင်ပြိုင်နေမှုအတွက်ဘီလီယံနာတထေးကြီး Donald Trump ကထိတ်ကနေတည်တည်တသာပြေးနေပါတယ်။ဒါပေမဲ့လာမယ့်သတင်းပတ်၃ပတ်အတွင်းပြည်နယ်အများစုမှာကိုယ်စားလှယ်လောင်းရွေးချယ်မှုတွေပြုလုပ်တဲ့အခါသူတို့အနေနဲ့ Donald Trump ကိုအနိုင်ရနိုင်တယ်လို့အထက်လွှတ်တော်အမတ်နှစ်ဦးဖြစ်ကြတဲ့ Marco Rubio နဲ့ Ted Cruz တို့ကပြောနေကြပါတယ်။ Trump ဟာနိုင်ငံရေးလောကထဲကိုအခုမှစတင်ရောက်ရှိလာသူလူသစ်တဦးဖြစ်ပေမဲ့လည်းတောင်ကာရိုလိုင်းနားပြည်နယ်မှာစနေနေ့ကပြုလုပ်ခဲ့တဲ့ပါတီတွင်းရွေးချယ်မှုတွေမှာမဲအရေးအတွက်3ပုံ2ပုံလောက်နဲ့အပြတ်အသတ်နိုင်ရရှိခဲ့ပြီးပ ပြည်နယ်နှစ်ခုမှာကျင်းပတဲ့ပါတီတွင်းရွေးချယ်မှုနှစ်ခုစတိုက်ကိုအနိုင်ရရှိထားသူဖြစ်ပါတယ်။ Florida ပြည်နယ်ကိုစားပြုအထက်လွှတ်တော်မှ Rubio ဟာ Texas ပြည်နယ်ကိုစားပြုအထက်လွှတ်တော်မှ Cruz တက်ကျော်ပြီး South Carolina ပြည်နယ်မှာဒုတိယချိတ်ခဲ့တာဖြစ်ပေမဲ့နှစ်ယောက်စလုံးကတော့မဲရီအတွက်22ရာခိုင်နှုန်းစီရရှိခဲ့ကြတာဖြစ်ပါတယ်။လနဲ့ချီကြခဲ့တဲ့မဲဆွယ်စည်းရုံးမှုတွေအတွင်းပြန်ဘက်တွေကိုစော်ကားပြီးဝေဖန်ပြောဆိုခဲ့တဲ့ Trump ဟာအမေရိကန်နိုင်ငံရဲ့လောင်းကစားမျိုးတော်တီရှိဟာ Nevada ပြည်နယ်မှာမကြခင်ပြုလုပ်မဲ့ရွေးချယ်မှုတွေမှာလည်းပြန်ဘက် Rubio နဲ့ Cruz တို့တဲ့အသီးသီးသားသားအသာစီးရနေတယ်လို့စစ်တမ်းတွေမှာဖော်ပြထားပါတယ်။ Republican Party ကဥဆောင်ပြုလုပ်မဲ့ပါတီတွင်းရွေးချယ်မှုတွေကိုတော့လာမယ့်အင်္ဂါနေ့မှာကျင်းပသွားမှာဖြစ်ပါတယ်။ပြည်နယ်24ခုကပါတီတွင်းရွေးချယ်မှုတွေကိုမတ်လ15ရက်နေ့မတိုင်ခင်ကျင်းပသွားမှာဖြစ်ပါတယ်။ Nevada ပြည်နယ်မှာစနေနေ့က Democratic Party ဥဆောင်ပြုလုပ်တဲ့ပါတီတွင်းရွေးချယ်မှုတွေမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton က Socialist Democrat လို့သူ့ကိုယ်သူတင်စားခေါ်ဝေါ်နေတဲ့ Bernie Sanders ကိုမဲအရေးအတွက်53ရာခိုင်နှုန်း48ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့ပါတယ
်။ American အမြောက်ပိုင်းက Michigan ပြည်နယ်ထဲမှာဖြစ်ပွားခဲ့တဲ့လူ6ဦးသေဆုံးပြီး2ဦးဒဏ်ရာရစေခဲ့တဲ့တနက်ပစ်ခတ်မှုအတွက်တန်လျာရှိသူ2ဦးကိုဖမ်းမိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အသက်55နှစ်အရွယ် Uber အငှားကားကုမ္ပဏီကကားမောင်းသမား Jason Dalton ကိုတနူးအနေနဲ့အစောပိုင်းမှာဖမ်းဆီးခဲ့တယ်လို့ရဲကပြောပါတယ်။သူ့မှာအရင်တုန်းကရာဇဝတ်ပြစ်မှုကျူးလွန်ခဲ့တဲ့မှတ်တမ်းတော့မတွေ့ရဘူးလို့လည်းအာဏာပိုင်တွေကပြောပါတယ်။ပစ်ခတ်မှုဟာကယ်မာဇူးမြို့တဝိုက်စနေနေ့နှောင်းပိုင်းမှာဖြစ်ပွားခဲ့တာပါလူနေတိုက်ခန်းတွဲတစ်ခုနားမှာပစ်ခတ်မှုစတင်ခဲ့တာဖြစ်ပြီးအဲ့ဒီနေရာမှာတနက်နဲ့အချက်ပေါင်းများစွာအပြစ်ခံခဲ့ရတဲ့အမျိုးသမီးတဦးကိုဒဏ်ရာပြင်းထန်စွာနဲ့တွေ့ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်နောက်နာရီအနည်းငယ်ကြာမှာတော့ကားရောင်းဌာနတစ်ခုမှာကားဝယ်ဖို့ကြည်နေတဲ့သားဖနှစ်ယောက်ကိုတနက်သမားကပစ်တက်ခဲ့တာပါနောက်မိနစ်အနည်းငယ်ကြာမှာတော့စားတောက်ဆိုင်တစ်ခုရဲ့ကားရက်တဲ့နေရာမှာလူ9ယောက်တနက်နဲ့ပြစ်ခတ်ခံခဲ့ရပါတယ်အဲ့ဒီတည်းကလူ၄ဦးတေဆုံးခဲ့ပြီးအသက်14နှစ်အရွယ်မိန်းကလေးတယောက်ကတော့ပထမတေဆုံးသွားတယ်လို့ပြောပေမဲ့နောက်ပိုင်းမှာတော့ပြင်းထန်တဲ့ဒဏ်ရာနဲ့ဆေးရုံတင်ထားရပါတယ်အခုလိုပြစ်ခတ်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးပြစ်ခတ်မှုတွေလုပ်နေတဲ့ဂျားထဲမှာပဲ Dalton ဟာသူ့ရဲ့ Uber အငှားကားစီးခီးတဲ့တယောက်ကိုသွားလို့ရပို့ပေးတာမျိုးရှိနိုင်တယ်လို့ဒေတာရင်းတချို့ကဖော်ပြပါတယ်တနင်္လာနေ့မှာကယ်မာဇူးမြို့နယ်တရားရုံးမှာသူ့ကိုရုံးထုတ်မှဖြစ်ပြီး Dalton ဟာလူသက်မှုနဲ့တပ်ဖြတ်ဖို့ကြံစီမှုဆိုင်ရာပြစ်မှုပေါင်းများစွာနဲ့တရားရင်ဆိုင်ရဖို့ရှိပါတယ်ရှင
် VOA American တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာအသက်9နှစ်အောက်ကလေးငယ်တွေအကြဖြစ်ပွားနေတဲ့ပိုလီယိုရောဂါအမြင့်ပြတ်စေဖို့အတွက်ရည်ရွယ်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့နေ့ရက်ကြာကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ကိုလှုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်အတွင်းပိုလီယိုရောဂါဖြစ်ပွားမှုနှစ်ခုတွေ့ရှိခဲ့ရကြောင်းသိရှိခဲ့ရပြီးတဲ့နောက်ကျမ၏ဝန်ကြီးဌာနအနေနဲ့နိုင်ငံအတွင်း2016ခုနှစ်အတွင်းမြန်မာနိုင်ငံမှာပိုလီယိုရောဂါခင်းရှင်းကြောင်းကြေညာနိုင်ဖို့အတွက်ဒီလိုရှာမှုကိုပြုလုပ်တာဖြစ်ပါတယ်ဒုတိယနေ့ဖြစ်တဲ့နေ့တင်းကလေးနေ့မှာရန်ကုန်တောင်ကလာပါမြို့နယ်အတွင်းမှာရှိတဲ့ဆေးရုံတွေကသူနာပြုတွေနဲ့ကျမ၏ဝန်ထမ်းတွေကဒီအစီအစဉ်မှာပါဝင်ဆောင်ရွက်ခဲ့ကြပါတယ်ဒေသတွင်းမှာရှိတဲ့ကလေးဥယေ2000ကျော်အတွက်ဗဇက်ကနေတစင်တိုက်ကျွေးရတဲ့ပိုလီယိုကာကွယ်ဆေးရည်တိုက်ကျွေးတဲ့ဆေးကံပေါင်း20ကိုဖွင့်လှစ်ထားပါတယ်။မြန်မာအစိုးရဟာအသက်9နှစ်အောက်ကလေးငယ်တွေအတွက်နောက်တစ်ကြိမ်လှူရှားမှုအဖြစ်ကာကွယ်ဆေးထိုးပေးတဲ့လှူရှားမှုပြောင်းလဲမလုပ်ဆောင်ခင်ကလေးငယ်ပေါင်း 4.5 တန်းကိုပိုလီယိုဆေးတိုက်ကျွေးထားနိုင်မယ်လို့မျှော်လင့်ထားတာပါ။တောက်ဆေးကနေထိုးဆေးအဖြစ်ပြောင်းလဲလှူဆောင်လာခြင်းအပြင်ကလေးငယ်တွေအနေနဲ့ကာကွယ်ဆေး3ကြိမ်တောက်ရမယ့်အစားတစ်ကြိမ်ပဲကာကွယ်ဆေးထိုးဖို့လိုတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2014ခုနှစ်အတွင်းပိုလီယိုရောဂါကင်းစင်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာနိုင်ခဲ့တဲ့အာဆီယံ10နိုင်ငံထဲကတနိုင်ငံဖြစ်ပါတယ်
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းပြည်နယ်တစ်ခုမှာနှစ်ရက်ကြာအကြမ်းဖက်ဆန္ဒပြမှုတွေကြောင့်လူသေဆုံးတဲ့အထိရှိလာနေပြီးနယူးဒေလီမြို့တော်မှာလည်းရေပြက်လက်မှုနဲ့ရင်ဆိုင်နေရပါတယ်။ဟာရနာပြည်နယ်မှာစိုက်ပျိုးရေးအဓိကလုတ်ကင်နဲ့ကျေးလက်နေဂျတ်မျိုးနွယ်ဝင်တွေတရင်းတစ်ဖက်ကြဆန္ဒပြနေကြတာပါဂျတ်မျိုးနွယ်ဝင်တွေဟာအစိုးရအလုတ်ကင်တွေနဲ့တက္ကသိုလ်ဝင်ခွင့်တွေပါဝင်ပြည်ထောင်စုနဲ့ပြည်နယ်ရဲ့အကျိုးခံစားခွင့်တွေတောင်းဆိုနေကြတာဖြစ်ပါတယ်ဒီဆန္ဒပြပွဲတွေဟာပြီးခဲ့တဲ့တောက်ကြနေ့မှာအကြမ်းဖက်မှုအသွင်ဆောင်လာခဲ့ပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာ IS Islamic State ကြွားလို့မတင်ငါရသူတဦးကဟိန်းသူဖုန်းတော်ကြီးတစ်ပါးကိုတင်းငွေနေကဓာတ်နဲ့ထုတ်တက်လိုက်ပါတယ်။ကိုကြီးဖို့ရောက်လာသူနှစ်ဦးလည်းထိခတ်ဒဏ်ရာရသွားကြတယ်လို့ဆိုပါတယ်။အသက်50အရွယ်ဖုန်းတော်ကြီးဂျိုဂက်ရှွာရိုင်းဟာအိန္ဒိယနိုင်ငံနဲ့နေဇတ်နားလေးက ပန်ကာချာခရိုင်အတွင်းမှာရှိတဲ့ဟိန်းသူဖျားကြောင်တွင်ဝတ်ပြုဖို့အတွက်ပြင်ဆင်နေချိန်တိုက်ခိုက်သူကမော်တော်ဆိုင်ကယ်နဲ့ရောက်လာပြီးပါလာတဲ့ဓားနဲ့ထိုးတက်လိုက်တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တယ်လို့ Islamic စစ်သွေးကြောအဖွဲ့က Twitter လူမှုကွန်ရက်ကတင်သတင်းထုတ်ပြန်ခဲ့ပါတယ
်။ Australia နိုင်ငံမှာနိုင်ငံရေးခလုံးကွင်းရရေးကျိုးပန်းနေကြတဲ့မိသားစုတစုရဲ့သမီးငယ်လေးကိုကိုစားပြုပြီးလှုပ်ဆောင်နေတဲ့လူထုလှုပ်ရှားမှုကြောင့်လူဝင်မှုကြီးကြပ်ရေးဝန်ကြီးကအခုဒီမိသားစုကိုအဝေးကထိန်းသိမ်းရေးစခန်းကိုပြန်မပို့ဘဲနိုင်ငံတွင်းမှာပဲဆက်လက်နေထိုင်ခွင့်ပြုစေခဲ့ပါတယ်။ Baby Asha လို့ခေါ်တဲ့တနှစ်သားအရွယ်မင်းကလေးငယ်ရဲ့မတော်တဆမီးလောင်တဲ့ရောက်ကိုဆေးကုသပေးဖို့ Pacific ကျွန်းစုတောင်ပိုင်း Nauru ကျွန်းကနေ Brisbane မြို့က Lady Clinton ကလေးဆေးရုံကိုပြီးခဲ့တဲ့သတင်းပတ်ကခေါ်ဆောင်လာခဲ့တာဖြစ်ပါတယ်ရှင်။ Direct from Washington The
Voice of America The OA ဒါကတော့ထိတန်းရောက်သတင်းတွေကိုကိုစော်ဝင်းနိုင်နဲ့မန်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းတော်တစ်ပုဒ်ကိုစတင်ပြီးတော့တင်ဆက်ပါမယ်။မလေးရှားအစိုးရအနေနဲ့နိုင်ငံသားအလုပ်သမားအသစ်တွေခေါ်ယူတဲ့နေရာမှာဆိုင်းငံ့ထားမယ်ဆိုပြီးတော့မလေးရှားဒုတိယဝန်ကြီးချုပ်ကတောက်ကြနေမှာပြောလိုက်တာကြောင့်မြန်မာနိုင်ငံကနေမလေးရှားကိုသွားမယ့်အလုပ်သမားတွေအတွက်မရေမရာအခြေအနေမျိုးကိုဖြစ်လာစေပါတယ်။လက်ရှိမှာတော့ဗီဇာကျထားပြီးသားအလုပ်သမားတွေကတော့သွားခွင့်ရမယ်လို့မြန်မာအလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတို့ကမျှော်လင့်ထားပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
နိုင်ငံခြားသားအလုပ်သမားတွေခေါ်ယူတာနဲ့ပတ်သက်လို့မလေးရှားဒုတိယဝန်ကြီးချုပ်ရဲ့ပြောဆိုချက်ထွက်ပေါ်လာပြီးတဲ့နောက်မြန်မာနိုင်ငံကနေမလေးရှားမှာအလုပ်လုပ်ဖို့အတွက်လစဉ်သွားနေကြတဲ့ထောင်ထဲချီရှိတဲ့မြန်မာအလုပ်သမားတွေအခက်ကြုံရဖွယ်ရှိလာတာပါ။ပြည်ပအလုပ်ကိုင်စုဆောင်ရေးအေဂျင်စီ62ခုကနေတာဝန်ယူပြီးလုပ်ပေးနေတဲ့လက်ရှိမှာဗီဇာကျပြီးသားအလုပ်သမား3000ကျော်ကတော့မလေးရှားကိုသွားခွင့်ရမယ်လို့မျှော်လင့်ထားတဲ့အကြောင်းအလုပ်သမားအလုပ်ကိုင်နဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လက်ဖြင့်အလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးမျိုးအောင်ကပြောပါတယ်
။သူစီကိုဗီဇာထုတ်ပြီးသားအလုပ်သမားတွေတော့ရအောင်မယ်ပေါ့နော်။လောလောဆယ်တော့ကျွန်တော်မေးခိုင်းလိုက်တဲ့ခါတော့ဗီဇာထုတ်ပြီးသားဝင်ဖို့ပေါ့သူ့နိုင်ငံကိုလေ။အဲဒီအလုပ်သမားတွေကတော့သူတို့ဟုတ်လို့မယ်ကျန်တဲ့လူသမားကိစ္စတွေတော့သူတို့ပြန်ပြီးတော့အကြောင်းပြန်မယ်လို့ပဲကျွန်တော်တို့ဒါလောလောဆယ် information ကဒီလိုပဲရသေးတာပေါ့နော်ဟုတ်ပေါ့နော်အလူသမားတွေလူတွေဆိုကျွန်တော်တို့နိုင်ငံဆိုဓမ္မန်းနေဟိုဆိုအရင်နဲ့ဆိုင်ဘုံဘောလောဖြစ်နေတာလေဓမ္မန်းနေရလဲတအားဘုံဘောလောပေးထားတယ်ပြီးတဲ့အခါမှာ agency fee တွေခေါ်တယ်ပေါ့သူတို့ agency တွေကလည်းဟိုအရင်နဲ့ဆိုင်အများကြီးဈေးရှုတ်ပြီးတော့မှဟိုယူပြီးတော့လေကျွန်တော်တို့နိုင်ငံကိုခေါ်နေတာပေါ့နော်ဟုတ်ထွက်လာတဲ့ခါကျတော့သူတို့ဟိုမှာတာဝန်ရှိတဲ့လူတွေလည်းနည်းနည်းတော့ကျွန်တော်နဲ့ဆက်တွေ့လုပ်နေတဲ့လူတွေမှာနည်းနည်း surprise ဖြစ်တာပေါ့နော
်ဘင်္ဂလားဒေ့ရှ်ကအလုပ်သမား1.5သန်းကိုနောက်3နှစ်အတွင်းမှာခေါ်ယူဖို့အတွက်မလေးရှားအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ချုပ်ဆိုထားတဲ့ MOU စာချုပ်အပေါ်မှာတော့မထိခိုက်စေရဘူးဆိုပြီးမလေးရှားတာဝန်ရှိသူတွေကပြောထားပါတယ်ဒါကြောင့်နိုင်ငံသဘောတူစာချုပ်ချုပ်ဆိုထားတဲ့နိုင်ငံတွေကအလုပ်သမားတွေကတော့ပြဿနာမရှိနိုင်ပေမဲ့မြန်မာနိုင်ငံကတော့အခုတည်းကမလေးရှားနိုင်ငံနဲ့နိုင်ငံသဘောတူစာချုပ်လက်မှတ်ရေးထိုးရခြင်းမရှိသေးဘူးဆိုပြီးဦးမျိုးအောင်ကဆိုပါတယ
်။သူကကျွန်တော်တို့နဲ့သူတို့အမှုထိုးဖို့ဟာကကျွန်တော်တို့ကဂရီးပေးပြီးတော့မှလုပ်ထားပြီးပြီ။သူတို့ကဂူတီကိုပြန်မလာတာပေါ့နော်
။ဟုတ်ကဲ့
အဲ့ဒါကျွန်တော်တို့ကသူတို့နိုင်ငံကျွန်တော်တို့ drug တွေရောမူကြမ်းတွေရောနှစ်ဖက်ဟိုအတီးပြူချက်တွေလည်းရပြီးပြီ။ကျန်တော့ကျွန်တော်တို့ကကျွန်တော်တို့နောက်ဆုံးပြင်နိုင်တယ်ပြီးပြီးပြီ။ဘယ်ချိန်ထိုးမလဲဆိုတာကိုပထမဒီပြီးခဲ့တဲ့လ25 29လာမယ်ဆိုပြီးတော့ပြောတာပေါ့နော်နောက်ကြတော့မလာတော့ဘူးအစဉ်ပြေတဲ့ချိန်မှလာတော့မယ်ဆိုတော့ကပြောင်းသွားပြန်မှာပေါ့နော်ဒါသူတို့ကတော့အဲ့လိုလေးနေသားဖြစ်တယ်ငါတို့တော့ပြောင်းနေတာပေါ့သူတို့ကတော့လေ
တနေ့ကြော်ကြပိတ်ပင်ထားတဲ့ကျွမ်းကျင်ရွှေပြောင်းလိုသမားများပြန်လည်ခန့်အပ်ရေးအစီအစဉ်ကိုမလေးရှားမှာရှိတဲ့အလုပ်ရှင်အများအပြားကတောင်းဆိုခဲ့တာကြောင့်တနင်္လာနေ့ကနေစတင်ခဲ့ပြီးအခုအခါမှာတော့ရုတ်တရက်နိုင်ငံခြားသားအလုပ်သမားတွေအသစ်ထပ်မခန့်တော့ဘူးလို့ပြောဆိုလိုက်တဲ့အတွက်မလေးရှားကိုထွက်ပြီးအလုပ်လုပ်ကြမဲ့မြန်မာအလုပ်သမားတွေအခက်တွေ့မဲ့အရေးကြုံလာရတာပါမလေးရှားနိုင်ငံဟာပြီးခဲ့တဲ့လတွေကစပြီးဗီဇာကြေးကိုဆယ်ဆတိုးပြီးတော့ကောက်ခံလိုက်သလိုနိုင်ငံခြားသားလူသားကွန်ကိုလည်းနှစ်ဆတိုးပြီးတော့ကောက်ခံလိုက်တဲ့အတွက်ကန့်ကွက်ဝေဖန်မှုတွေလည်းကြုံနေရတာပါမလေးရှားမှာမြန်မာလူသမားတိမ့်တဲ့ချီပြီးအလုပ်လုပ်ကင်နေပေမဲ့အလုပ်လုပ်ခွင့်ပါမင်းမရှိတဲ့သူတွေကတော့နေ့စဉ်လိုလိုဖမ်းဆီးခံနေရတာပါမြန်မာတိုင်ယုံကတော့မလေးရှားထိမ့်သိမ်းရေးစခန်းတွေမှာချုံနောင်ခံရတဲ့မြန်မာနိုင်ငံသားတွေကိုစီစစ်ပြီး2015ခုနှစ်အတွင်းမှာနေရရင်ကိုပြန်ပို့ပေးနေတာဟာလူ9000ကျော်ရှိသွားပါပြီဒါပေမဲ့တရားဝင်မြန်မာလူသမား4000တဲ့မနေ့ဟာတော့အလုပ်ကင်အခွင့်အလမ်းရဖို့လစဉ်မလေးရှားနိုင်ငံကိုတွားရောက်နေကြပါတယ်ရှင်
ရှင်များရှင် မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေချားမာတွေမကပဲတိုင်းရင်းသားအဖွဲ့တွေအချင်းချင်းချားမာပါဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံထောင်ပေါင်းများစွာအတိဒုက္ခရောက်နေကြရပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေအချိန်ကြိမ်လုပ်ခဲ့ပေမဲ့မငြိမ်းချမ်းနိုင်သေးပဲဖြစ်နေရတာဟာဘာကြောင့်များပါလဲ။ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပုံစံသစ်နဲ့ချင့်ကပ်ဖို့လိုအပ်နေပြီလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1239-2382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာbamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆုံးပါလိမ့်ရှင
်။အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာ။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါတော့မယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲ American တာဝန်ရှိသူတွေဟာမြန်မာနိုင်ငံအပအဝင် ASEAN 7နိုင်ငံကလူထုအခြေပြုအဖွဲ့အစည်းရဲ့ကိုယ်စားလှယ်တွေနဲ့ခေါ်ယူတွေ့ဆုံပြီးတော့ American ရဲ့မူဝါဒပေါ်သူတို့ရဲ့သဘောထားတွေကိုမေးမြန်းခဲ့ပါတယ်။ Washington DC မှာ ASEAN အရပ်ဖွဲ့အဖွဲ့အစည်းတွေနဲ့အင်ပြူတော်အမျိုးသားလူညုံရေးအကြံပေး Susan Rice တို့နဲ့တွေ့ဆုံခဲ့ရမှာပါဝင်ခဲ့တဲ့မြန်မာလူထုအခြေပြုအဖွဲ့အစည်းရဲ့ကိုယ်စားလှယ်ကိုတွင်လင်းအောင်ကိုကုသညံဦးက VOA Washington Studio မှာတွေ့ဆုံမေးမြန်းထားတာကိုတင်ဆက်ပါရခင်ဗျာ
ကိုတုံးလေးအောင် VOA လာပြီးတော့အခုလိုတွေ့ဆုံမေးမြန်းမှုကိုဖြည့်ချားပြီးတော့ကျေးဇူးအများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါ
ကျွန်တော်အရင်ဆုံးမြင်ချင်တာအခုဒီ US ASEAN ထိပ်သီးဆွေးနွေးပွဲအတွက်ဒီကိုတုံးလေးအောင်တို့ပါဝင်ဒီ ASEAN စင်နိုင်ငံက CSO ကိုယ်စားလှယ်တွေပေါ့နော်ဒီအရက်ပတ်လူမှုဖွဲ့စည်းရာကိုယ်စားလှယ်တွေကိုအခုဖိတ်ခေါ်ပြီးတော့ American အစိုးရတွေ့ဆုံတဲ့စကားပြောတယ်အဲ့တော့ကိုတူလင်းအောင်တို့အခု CSO ရက်ဖက်လူမှုဖွဲ့စည်းတွေရဲ့ပြောဆိုချက်တွေကဘလောက်ထိအခုသွားမဲ့ US ASEAN စည်းဝေးမှာအခုလုပ်နေတဲ့ US ASEAN စည်းဝေးပေါ်မှာတက်ရောက်မှုရှိမယ်လို့ထင်လဲ
ဟောပေါ့ကျွန်တော်တို့ကတော့ဗျာဟို CSO တွေကိုလာ American အစိုးရအနေနဲ့တာဝန်ယူပြီးတော့ဖိတ်ပြီးတော့မှကျွန်တော်တို့အတန်ကိုနားထောင်နေဆိုတော့ဟိုဘာပဲဖြစ်ဖြစ်တော့အခြေခံအားဖြင့်တော့ဟိုဝမ်းလဲဝမ်းသာတယ်ဒါတော်တော်လေးလဲလွှမ်းမိုးမှုရှိမလားလို့တော့မျှော်လင့်ချက်ရှိတယ်ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်ဒီအခုလိုမျိုးကျွန်တော်တို့ဒီအရက်ဖက်ဖွဲ့စည်းတွေကိုခေါ်တဲ့ကိစ္စကြီးကတော်တော်ကိုသူကအချိန်တိုတိုအတွင်းမှာဟိုဘယ်လိုကောင်တက်တုတ်ရိုက်စီစဉ်တာမျိုးကြီးလည်းဖြစ်တယ်နောက်တစ်ခုကရှေ့မှာလုပ်ခဲ့တဲ့အာဖရိကနဲ့ဒီ US နဲ့ဆမ်မစ်မှာဆိုရင်ဒီအရက်ဖက်ဖွဲ့စည်းတွေကဝန်ထိုင်ခွင့်ကိုရတယ်ကျွန်တော်ကတော့အဲ့လိုထိုင်ခွင့်မရဘူးဆိုတော့တစ်ဖက်ကတော့အချိန်ခံအဖြစ်တော့အဲတော်တော်လေးမျှော်လင့်စရာရှိပေမဲ့တစ်ဖက်ကလည်းအဲ့လိုမျိုးဖြစ်ပါမလားဆိုရယ်ဆိုရင်ချက်မျိုးတွေတော့ရှိနေတယ်
အဲ့တော့ဒီပေါ်မှာအာဆီယံအစိုးရတွေဘက်ကရောသဘောထားဘယ်လိုရှိလာထိုင်နေလဲ CSO တွေနဲ့ပတ်သက်လို့သူတို့ကခေါ်ထိပ်ပြီးတော့
ဟုတ်ကဲ့
အတန်ထုတ်တော့
အဲကျွန်တော်ထင်တယ်အာဆီယံအစိုးရတွေရဲ့သဘောထားကတော့ဒီပွဲမှာမဟုတ်ပါဘူးကျွန်တော်အမြဲတမ်းလဲသူတို့ရဲ့ဒီ summit ဒီအာဆီယံ summit လုပ်လို့ရှိရင်မလုပ်ခင်မှာကျွန်တော် interface လို့ခေါ်တဲ့ဒီအစိုးရနဲ့အရက်ဖက်နဲ့တွေ့တဲ့ပွဲတွေမှာနေကကြည့်လို့ရတယ်လေသူတို့ကဒီအရက်ဖက်အဖွဲ့တွေပေါ်မှာတိတ်ပြီးတော့သူတို့အလေးထားမှုမရှိခဲ့ဘူးဆိုတော့ကျွန်တော်ထင်တာတော့အဲ့ဒီရိုက်ခတ်မှုတွေတော့မှဒီပွဲမှာရှိသွားသလားတော့ထင်တယ်ဘာဖြစ်လို့လဲဆိုတော့ခဏကျွန်တော်တို့ကတ်တော့ကတ်ပြီးတော့မှအဖြစ်လောက်နီးပါပဲခေါ်လိုက်တာတို့နောက်ပြီးတော့ကအာဖရိကပွဲမှာအထက်မှာဝင်ထိုင်ခွင့်ရရင်ပဲကျွန်တော်တို့ဝင်ထိုင်ခွင့်မရတော့ဆိုတာတွေကတချို့ဟာတွေကဒီအမေရိကန်ဘက်ကနေပြီးတော့မှခုနဒီဟိုအာဆီယံနိုင်ငံတွေရဲ့အရက်ဖက်ဖွဲ့ပေါ်မှာထားတဲ့သဘောထားပေါ်မှာနည်းရိုက်ခတ်ပြီးတော့အဲ့ဒီပေါ်မှာလိုက်လုံးကြီးတွေလိုက်လို့သလားလို့တော့ကျွန်တော်တို့အတန်တရားဖြစ်မိတယ်
အဲ့တော့ဒီဘက်အာဆီယံစင်နိုင်ငံကရက်ဖက်လူမှုဖွဲ့စည်းတွေကိုယ်စားလှယ်တက်လာကြရဲဆိုတော့ဥပမာအာဆီယံနိုင်ငံတွေမှာပဲတော်လေးတင်းကျပ်ရှိနေတဲ့နိုင်ငံတွေရှိသုံးမယ်ဗီယက်နမ်တို့လာအိုဆိုဒီကတက်လာတဲ့ကိုယ်စားလှယ်ကပေါ့ဘယ်လောက်ထိသူတို့လူထုအတန်ကိုစားပြုနိုင်ပါ့မလဲ
သူတို့ကတော့ဗျာကျွန်တော်ထင်တာတော့ကျွန်တော်တို့ဒီကျွန်တော်ကိုရွေးလိုက်တဲ့ပုံစံဆိုရင်တော့ဒါအမေရိကန်တန်ယုံကနေပြီးတော့မှသူတို့ဖိတ်တာဆိုတော့သူတို့မှလည်းလို့အမေရိကန်တန်ယုံကတော့ဒီသူတို့စီကရက်ဖက်ဖွဲ့စည်းရဲ့အခြေအနေပေါ်ကြည့်ပြီးတော့ဖိတ်လိုက်ပုံတော့ရတယ်အဲ့အတွက်ရောက်လာတဲ့လူတွေကတော့သူတို့ပြောတာတွေကတော့မဆိုးပါဘူးသူတို့ဒီသူတို့တကယ့်အကျက်တဲတွေကိုသူတို့ပြောကြတာများတယ်ဒါပေမဲ့နည်းနည်းလေးထူးထူးခြားခြားတစ်ခုကတော့ဒီလာအိုကတယောက်ဆိုလို့ရှိရင်သူတော့ဝင်ရတဲ့ထဲမှာလည်းသူမပါရဲဘူးနောက်လာအိုမှာဆိုရင်အရန်ကိုဟိုဘယ်လိုခေါ်မလဲတကယ် hot နေတဲ့ issue ဖြစ်တဲ့ဒီ activist တွေကပျောက်သွားတဲ့ကိစ္စအဲ့ဒါဆိုရင် तू ပြောဖို့တော်တော်ကိုတွန့်ဆုတ်တယ်ဘာလို့ဆိုတော့ तू ပြန်လို့ရှိရင်ဒုက္ခရောက်မှာဆိုတယ်လို့ तू ပွင့်နေကိုပြောတယ်အဲ့ဒါမျိုးလေးတော့ရှိသေးတယ်သူတို့နိုင်ငံနေမှာတော့
โอเคအခုဒီ US ASEAN ဒီထိပ်သီးဆွေးနွေးပွဲမှာပေါ့ဒီ American ကတော့သူတို့အမြဲတမ်းဒီ ASEAN နဲ့ဆက်ဆံရေးမြန်မာနဲ့ဆက်ဆံရေးမှာအမြဲပြောတယ်အစိုးရချင်းနေမကပါဘူးလူလူဖွဲ့စည်းနဲ့ဆက်ဆံရေးပေါ့သူတို့အမြဲတမ်းလုပ်တယ်ဆိုတော့တကယ်ပဲသူတို့ဆက်ဆံရေးကပုံဝင်လင်းရှိရလားဒါမှမဟုတ်ဟန်ပြသဘောမျိုးရှိနေလားကိုတုံလင်းအောင်ရဲ့အမြဲ
ခုနလိုမျိုးဒီကတ်မခေါ်တဲ့ဟာတော့နည်းနည်းလေးဟန်ပြဖြစ်သလားဆိုတော့တန်တရားတော့တော်တော်ဖြစ်မိတယ်နောက်တစ်ခုကတော့ရှေ့မှာလည်းဒီလိုအလားတူအာဖရိကနဲ့လှုပ်သွားပြီးတော့ဝင်ထိုင်ခွင့်ပေးခဲ့တယ်ဒီမှာဒါဆိုရင်အာဆီယံဆိုလည်းဒါအလားတူလှုပ်တဲ့နောက်တစ်ပွဲပဲဒါပေမဲ့ဝင်ထိုင်ခွင့်မပေးဘူးဆိုတော့အဲ့အဲ့မှာတော့နည်းနည်းလေးဟန်ပြဖြစ်သလားဆိုတော့စိုးရိမ်မှုမျိုးတော့ရှိတယ်ကျွန်တော်တို့မှာ
โอเคကိုတူလင်းကောင်ကကိုဒီသမရအင်ဗီရောကယူဇာလုံချုံကြီးအကြံပေးဆွေဆန်ရိုက်စ်တူကနေကိုလွတ်တော်လေးနဲ့ကိုတွေ့ပြီးတော့မြန်မာနိုင်ငံချင်းတွေကို CS ဆိုရယ်ကိုစားပြောခွင့်ရခဲ့တယ်ပေါ့
ဟုတ်ကဲ့
ပြီးတော့အဓိကဘယ်အချက်တွေကိုပြောပြလဲ
အဓိကတော့ကျွန်တော်ကပြီးခဲ့တဲ့ဒီရွေးကောက်ပွဲပေါ့နော်ပြီးခဲ့တဲ့ရွေးကောက်ပွဲမှာသူကဒီကျွန်တော်အတိုက်ခံပါတီကနိုင်သွားတယ်အများစုနိုင်တယ်ဆိုတော့တော်တော်များများကဒီဟိုအထူးသဖြင့်အထက်ကလူတွေတော့မှအဲ့လိုထင်ကြတယ်အပြင်ကလူစုပိုဆိုးတာပေါ့အားလုံးပြီးသွားပြီဒီမိုကရေစီတော့ရောက်သွားပြီဆိုတဲ့ပုံစံမျိုးအမြင်တွေရှိတယ်ဆိုတော့အဲ့လိုအမြင်မျိုးတွေရှိနေမှာဆိုတဲ့အတွက်ကြောင့်မလို့အဲ့ဒီပုံမှာကျွန်တော်တို့ကတစုံတရာအဲ့လောက်ထိမဟုတ်သေးဘူးဆိုတော့ပြောပြဖို့အဓိကထားပြီးကျွန်တော်ပြောခဲ့တယ်အထူးသဖြင့်တော့စစ်တပ်ရဲ့လွှမ်းမိုးမှုတွေရှိနေသေးတယ်ပေါ့ခုနဝန်ကြီးဌာနအသုံးကိုင်ထားတယ်မြို့သားလူမျိုးရေးနဲ့ကော်မတီကောင်စီမှာအဲ့ဒါစစ်တပ်က majority ရှိနေတုံးပဲအများစုရှိနေတုံးပဲအဲ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးတော့ကျွန်တော်အဓိကပြောခဲ့ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ CSO တွေရဲ့ဒီ space ပေါ့ CSO တွေကဒီလှုပ်ရှားခွင့်တွေကကျင်းလာနိုင်တယ်ဆိုတဲ့ဟာမျိုးတွေဥပမာအခုဆိုရင်အဲ့ဒါပြီးခဲ့တဲ့နှစ်နှစ်သုံးနှစ်က18တင်နဲ့ပြန်ပြီးတော့ဆွဲနေတာတို့အဲ့ဆွဲနေတဲ့ဝန်ကြီးဌာနကလည်းစစ်တပ်ကထိချုပ်ထားတဲ့ဝန်ကြီးဌာနဆိုတော့အဲ့လိုမျိုးလေးတွေကျွန်တော်တို့ပြောခဲ့ပါတယ်အဓိကထားပြီးတော
့ CSO တွေရဲ့ပြောဆိုချက်တွေအပေါ်မှာ American ဆွေးအပိုင်းကနားထောင်တဲ့ခါမှာလေးတဲ့နဲ့ရှိရလားသူကအဖြစ်သဘောတွေ့ရလားဘယ်လိုသဘောရလ
ဲနားထောင်တာတော့အလေးနဲ့နားထောင်ပါတယ်သူဒီ Susan Rice ဆိုရင်သူကရောက်လာပြီးတဲ့အချိန်မှာသူနည်းနည်းလေးစကားပြောတယ်ဟာသူတို့ဒီဘွဲကသူလူခွင့်ရေးတို့ governance တို့ကိုလည်းဒီအခုဒီထိပ်သီးဆွေးနွေးပွဲရပါတော့ဟိုဦးစားပေးမှာပါဆိုပြောပြီးတော့ကျွန်တော်တို့ပြောတာတွေတော့ရှောက်နားထောင်တယ်ဆိုတော့မြန်မာနိုင်ငံလည်းအဲ့ထဲမှာတခုအနေနဲ့တော့နားထောင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုကိစ္စဟု
တ်ကဲ့
တနေ့ကပဲကျွန်တော် view နဲ့ဒီမြန်မာဆွေးရပြောင်းရေးဝန်ကြီးဦးရထွတ်ပြောတဲ့ခါမှာသူတို့ဘက်ကတော့လက်ရှိအမေရိကန်ကနေရောမြန်မာပေါ်ရှိနေတဲ့တိုင်ခတ်ပိတ်ဆို့မှုအားလုံးကိုရုပ်ရည်ကိုသူတို့မျှော်လင့်နေကြတယ်။ဘာလို့ဒီစုံတရားယူကော့ပွဲကလည်းပြီးသွားပြီးအမေရိကန်လည်းအနိုင်ရတယ်။အဲ့တော့ကိုတွင်လင်းအောင်လို့ CSU ရဲ့သဘောထားဘယ်လိုရှိပါလဲ
။အဲ့ဒါလေကျွန်တော်တို့တက်ကတော့နည်းနည်းစိုးရင်ချက်ဖြစ်တယ်ဗျ။ဘာလို့ဆိုကျွန်တော်ဒီ Susan Rice နဲ့တွေ့တဲ့အခါမှာလည်းတချို့ဒီပြတ်မှတ်ထားပြီးပိတ်ဆို့တဲ့အရေးယူမှုမျိုးတွေတော့ဆက်ကင်ထားပါအောင်။ဘာဖြစ်လို့လဲဆိုတော့ NLD နိုင်သွားတယ်ဆိုရင်မဲ့အစိုးရအားလုံးက NLD control လုပ်နေတာမဟုတ်ဘူး။အရေးကြီးတဲ့အစိတ်ပိုင်းတော်တော်များများကိုစစ်တပ်က control လုပ်ထားတယ်။အဲ့တော့အဲ့ဟာတွေကိုချိန်ညှိနိုင်မှုဆိုရင်တချို့ပြတ်မှတ်ထားတဲ့ဟာတွေထားဟိုပိတ်ဆို့မှုတွေရှိနေတင်သေးတယ်ဆိုပြီးတော့ကျွန်တော်တို့ကပြောခဲ့တယ်။ဒါပေမဲ့အဲ့မှာဒီ Susan Rice ကျွန်တော်မိကွန်းနှစ်ခုပြန်ပြီးတယ်အဲ့ဒီနေရာမှာ။ဆိုတော့တခုကတော့ဘာလဲဆိုတော့ sanction ကိုဘယ်လိုအခြေအနေမျိုးမှာထားသင့်တယ်လို့ထင်တယ်။နောက်တစ်ခုကတော့ NLD ဆိုတာအစ်အနေနဲ့ sanction ကိုထားပါလို့ပြောမယ်လို့ထင်သလားဆိုရင်မိကွန်းပေါ့နော်။ဆိုတော့အဲ့မိကွန်းနှစ်ခုကိုကျွန်တော်ကြည့်ရတဲ့အခါကျတော့ဘာလို့တော့မြင်ရလဲဆိုတော့ American ဆိုရာကဒီပြီးခဲ့တဲ့ရွေးကောက်ပွဲနဲ့လောလောဆယ်ဖြစ်ဒီမှာဖြစ်နေတဲ့အပြောင်းအလဲပုံမှာသူကတော်တော်ကိုပွဲပြီးတော့မယ်ပွဲပြီးပြီဆိုတော့အယူဆမျိုးရှိနေတယ်လို့ကျွန်တော်မြင်ရတယ်ဆိုတော့အဲ့တခုတော့ကျွန်တော်တော်တော်လေးစိုးရိမ်ညက်ဖြစ်တယ်အဲ့လိုစိုးရိမ်ညက်ဖြစ်နေတဲ့အချိန်မှာပဲခုနကဒီသမရကိုစလေတွေကဒီလိုမျိုးသူတို့အများကြီးဆန်ရှင်ရုပ်ဖို့မျှော်လင့်နေဆိုတော့ပို့ပြီးတော့စိုးရိမ်မိတယ်ပြောရ
အောင် NLD ရဲ့သဘောထားကိုဘယ်လိုရှိနေမှာလဲ
ကျွန်တော်ထင်တာတော့ NLD ကသူကဒီခုနအဓိက control လုပ်နေတဲ့စစ်တပ်ကိုသူကညှိဖို့နှိုင်းဖို့သူကစူးစမ်းနေတယ်ဆိုတော့ဒါပေမဲ့ဟိုတခါလေကြောက်လို့ရှိရင်အစိုးရတွေရဲ့သူကသူ့ရဲ့ဒီ ethic အရာပေါ့နော်ကျင့်ဝတ်အရာပိတ်ဆို့အရေးယူပါဆိုတဲ့ပုံစံမျိုးသူတို့အနေနဲ့ပြောဖို့ခက်တယ်ဒါပေမဲ့သို့တော်လည်းပဲသူတို့တွားနေတဲ့ဟာသူ့ရဲ့ညှိနှိုင်းမှုအောင်မြင်အောင်ဆိုရင်ဒါကကျွန်တော်တို့ရဲ့ပိတ်ဆို့အရေးယူမှုဆိုတာတွန်းပေးတဲ့ဒါဟို tools တစ်ခုပဲကိရိယာတစ်ခုပဲဆိုတော့အဲ့လိုဟာမျိုးကတော့ရှိတင်တယ်ဒါပေမဲ့ NLD ကတော့အဲ့ဒါမျိုးထုတ်ပြောလိမ့်မယ်လို့ကျွန်တော်မမြင်ဘူးဒီ Susan Rice မေးတော့လည်းကျွန်တော်အဲ့လိုပြောခဲ့တယ် NLD ကတော့အဲ့ဒါမျိုးလုပ်ပါဆိုတာမျိုးထုတ်ပြောလိမ့်မှာမဟုတ်ဘူးဒါပေမဲ့အဲ့ဒါကတော့အထောက်အကူဖြစ်မှာတော့မှန်ပဲ
နောက်တစ်ခါမြန်မာနဲ့ပတ်သက်လို့ဒီအမေရိကန်မြန်မာဆက်ဆံရေးမှာစစ်ဖက်ဆက်ဆံရေးကိစ္စပ
ါ
စစ်ဖက်ဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကြီးရရှိပါတယ်ချို့ကတော့ဘယ်လောက်ထိပဲဆက်ဆံတင်လဲချို့ကလုံးလုံးမဆက်ဆံတင်သေးဘူးဆိုတဲ့သဘောထားမျိုးရှိတယ်ကိုသွင်းလောင်းတို့ကဘယ်လိုများရှိလဲ
ကျွန်တော်တို့ကတော့ပြွင့်နေနေပြောရင်လုံးဝမဆက်ဆံတင်သေးဘူးလို့တောက်လျှောက်ပြောခဲ့တာပေါ့နော်ဒါပေမဲ့ဒီဘက်ရောက်လာတဲ့ခါကျတော့အမေရိကန်ကလည်းသူကအတင်းဟိုတော်တော်လေးကိုဆက်ဆံခြင်းနဲ့သဘောထားမျိုးရှိတယ်အဲနောက်ပြီးတော့ကျွန်တော်ကဒီ police ဟို EU ရဲ့ police reform program သင်ခန်းစာယူပြီးတော့ကိုကဘယ်လောက်တားနေနေသူတို့ကလှုပ်သွားတာမျိုးတွေလည်းဖြစ်လာတဲ့ခါကျတော့ကျွန်တော်တို့အခုပြီးခဲ့တဲ့ပွဲမှာဘယ်လိုပြောခဲ့လဲဆိုတော့တကယ်လို့အဲ့လိုမျိုးဆက်ဆံကျင်တာဟာမြန်မာစစ်တပ်ရဲ့စိတ်ဝင်စားမှုလို့အမေရိကန်ဆိုရတကယ်မြင်နေဆိုရင်အဲ့လိုမဆက်ဆံခင်မှာတချို့ဒီ benchmark တွေပေါ့နော်ဘယ်လိုမျိုးစံနှုန်းတွေကိုချလိုက်ပါပြီးရင်အဲ့ဒီစံနှုန်းတွေကိုပြည့်မီအောင်လို့မြန်မာစစ်တပ်ကိုအရင်တွန်းပေးပါတွန်းကြည့်ပါတွန်းကြည့်လို့ရပြီဆိုရင်တော့ဆက်ဆံပေါ့မရသေးဘူးဆိုရင်တော့မဆက်ဆံနိုင်ဘူးဆိုတဲ့ပုံစံမျိုးပြောခဲ့တယ်ဆိုတော့အဲ့ဒီစံနှုန်းတွေမှာတော့အဓိကတော့အဲသူတို့ရဲ့ဒီ curriculum ပေါ့ဟိုဒီစစ်တပ်တွေမှာရှိနေတဲ့ curriculum တွေကိုဘယ်လောက်ထိသူတို့လှမ်းမိုးနိုင်မလဲခုန military professionalism ပေါ့တကယ်စစ်တပ်အလုပ်ကိုလှုပ်လာအောင်လို့ပြန်ပြီးတော့ဖြစ်အောင်အဲ့လိုမျိုးတွေကိုကျွန်တော်တို့ပြောခဲ့တာရှိတယ်နောက်တစ်ခုကစစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အခွင့်အူးခံဖြစ်နေတဲ့ကိစ္စတွေနောက်တစ်ခုကစစ်တပ်ကဘေးမထွက်နေဘဲနဲ့ဒီရက်သားအစိုးရရဲ့အောက်မှာပဲရှိပြီးတော့ စစ်တပ်နဲ့လှုပ်ချင်တဲ့ဆက်ဆံမှုမျိုးတွေကိုလည်းရတားစုကနေတဆင့်သွားရဲဆိုပုံစံမျိုးတွေဖြစ်အောင်အဲ့လိုမျိုးတွေအရင်လှုပ်ဖို့ဆိုတာမျိုးတော့ကျွန်တော်တိုက်တွန်းခဲ့တယ်အဲ့လိုမျိုးတွေဖြစ်ပြီဆိုရင်တော့ခုန engagement ဆိုတာမျိုးလှုပ်ချင်လို့ပေါ့အဲ့လိုမျိုးမဖြစ်သေးခင်တော့မလှုပ်တင်သေးဘူးဆိုတဲ့ပုံစံမျိုးတော့ပြောခဲ့
ပါလက်ရှိ American ဆွေးကဒီမျိုးကစစ်တပ်နဲ့လှုပ်နေတဲ့ human rights dialogue ပေါ့လူခွင့်နဲ့ပတ်သက်လို့ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ပေါ့
ကျွန်တော်ထင်တာကတော့သူတို့ကတော့ဟိုကျွန်တော်ဒီမျိုးရဲမှရှိတော့ကလည်းဒီတန်ယုံနဲ့ပတ်သက်ပြီးအဲ့လိုပြောဘူးလေပြောလို့သူကဒီလိုသူတို့ရဲ့ဒီ mindset ပေါ့နော်စိတ်ကိုပြောင်းလာပြီးတော့ခုနစစ်သားစစ်စစ်ကျွန်တော် professionalism ဖြစ်ဖို့အတွက်သူတို့ကဒီလို dialogue တွေလုပ်တယ်ခုနတင်နန်းနေဘာညာဟိုဘယ်လိုခေါ်မလဲတက်သူတွေမှာသူတို့ကဒီ guest professor တွေဖိတ်ပြီးတော့ပြောမယ်လို့သူတို့ကပြောတယ်ဆိုတော့ဒါတွေကတော့နည်းနည်းလေးဟိုမဆိုးပါဘူး approach နေတော့မဆိုးဘူးဒါပေမဲ့တစ်ခါလေကျရင်အဲ့ဒီက counter productive effect လို့ခေါ်တဲ့ဟိုသူတို့မထင်တဲ့ဟာတွေဖြစ်လာမှာကိုကျွန်တော်စိုးရိမ်နေဥပမာတစ်ဖက်မှာတိုင်းသားတွေနဲ့စစ်ပွဲတွေဖြစ်နေတယ်အရန်တိုက်နေတယ်အဲ့ဒီအချိန်မှာအဲ့လိုတိုက်နေတဲ့အချိန်မှာကိုတစ်ဖက်ကဒီလိုဆက်ဆံမှုတွေကိုတိုးမြင့်လှုပ်ဆောင်နေရဆိုရင်ဘာဖြစ်သူတို့စိတ်ထဲမှာဟာငါတို့လုပ်နေတဲ့ဟာနဲ့ပတ်သက်ပြီးတော့ American ကတော့သဘောတူတယ်ဆိုတဲ့ပုံစံဖြစ်နေတယ်ဆိုတဲ့ပုံစံမျိုး morally ပေါ့နော်စိတ်ပိုင်းဆိုင်ရာဒီအထောက်ပံ့ရတာမျိုးတွေဖြစ်သွားမှာကိုကျွန်တော်အရန်စိုးရိမ်နေဆိုတော့အဲ့လိုမျိုးတော့သတိထားသင့်တယ်
ရွေးကောက်ပွဲနဲ့ပတ်သက်လို့အခု2016ရွေးကောက်ပွဲကိုသမ္မတဥပမာကလည်းဒီ US ASEAN အဖွဲ့အစည်းကောင်မှပြောသွားတယ်ချီချူသွားတယ်ချီချူသွားဆိုတော့ဒီစုံတရားဘာပြောလွတ်လပ်နဲ့ဖြစ်သွားတယ်အဲ့တော့ဒီအနေထားမျိုးမြင်နေတော့ American ကလည်းသူ့ရဲ့ benchmark တွေပြောတဲ့အခါမှာဒီရွေးကောက်ပွဲဆိုတဲ့ဒိုင်တာချက်တစ်ခုပါပါတယ်အဲ့တော့ဒီစုံတရား American policy ကဒီပေါ်မှာရွေ့သွားနိုင်လားကိုတွင်းလင်းအောင်မြင်
ကျွန်တော်ထင်တာတော့ရွေ့လိမ့်မယ်ဗျာဘာလို့သူတို့ဒီ Susan Rice ရဲ့အပြောဆိုရောနော်ကျွန်တော်တွေ့ခဲ့တဲ့အချိန်ကနောက်ဥပမာရဲ့အပြောဆိုတော့ကရွေ့သွားမယ်ဆိုတဲ့ပုံစံရှိတယ်ဆိုတော့အဲ့ဒါကလည်းတစ်ဖက်ကကြည့်ရင်တော့ကျွန်တော်အနေနဲ့တော့စိုးရိမ်စရာလိုမြင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီ UCOP ဘွဲကဘလောက်ပဲ free and fair ဖြစ်ဖြစ်ခုန2008အောက်မှာသူတို့ကဘယ်လိုမျိုးအာဏာကို control လုပ်ရမယ်ဆိုတော့သူရဲ့အစင်လိုက် setup တွေကရှိပြီးသားလို့ကျွန်တော်ထင်တယ်။ဆိုတော့သူတို့အကောင်းဆုံးအချိန်တွေသူတို့အများဆုံးအနိုင်ရမယ်ဆိုရင်တောင်မှခုနဝန်ကြီးဌာန၃ခုနဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကနေထိန်းချုပ်ထားမယ်။အဆိုးဆုံးအချိန်တွေအခုလိုမျိုးရှုံးသွားပြီဆိုလို့ရှိရင်သူတို့ကအရေးပေါ်အချိန်တွေသူတို့ဖန်တီးလို့ရတယ်အဲ့ဒီဘောချင်းနေဖြစ်သွားပြီဆိုရင်စစ်တပ်ကိုတရားဝင်အာဏာလွှဲရမယ်ဆိုတဲ့ဟာအပိုက်ကယူကော့ပွဲဟိုဟာကျွန်တော်တို့ဒီဖွဲ့စည်းပုံချင်းကိုမှာပါပြီးသားဆိုတော့ဒီယူကော့ပွဲရဲ့ရလဒ်ကကျွန်တော်တို့အနေနဲ့အစိုးရကလည်းပြောခဲ့ပါတယ်ဒါဆိုရင်တော့အပြောင်းလဲလေးရဲ့လမ်းစားတော့မြင်ရပြီလို့ကျွန်တော်အနေနဲ့အကြမ်းဖျင်းပြောနိုင်ပြီမယ်ဒါအကြီးမားအောင်မွေးတော့မဟုတ်ဘူးအဲ့တော့အဲ့ဒီပေါ်မှာမှီပြီးတော့ American policy အကြီးရွေ့သွားမယ်ဆိုရင်တော့ဒါကကျွန်တော်တို့အတွက်အနှုတ်သဘောဆောင်တယ်လို့ကျွန်တော်တို့မြင်ပါတယ်
ကိုတူလင်းအောင်ခုနဆန်ရှင်ကတစုံတရာရှိထားတဲ့နယ်ဆိုတော့ဘယ်လိုဟာမျိုးတွေကြံနေသေး
လဲအဲကျွန်တော်ထင်တယ်ဥမာစစ်တပ်ကခုနကျွန်တော်ပြောတယ်မြောင်းကြီးမှာဆိုရင်အရန်ဆိုးနေတာကစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေပြည်သူအရန်နှိပ်စက်တယ်နော်ကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေဖြစ်တယ်နောက်တစ်ခုကစစ်တပ်နဲ့ဆက်ဆက်တဲ့ crony တွေပြည်သူအရန်ဟလာချိုးဖောက်မှုတွေအရန်လုပ်တယ်နောက်ပြီးတော့ဒီစစ်တပ်ကိုယ်တိုင်ကလည်းတိုင်းသားဒေသတွေမှာချိုးဖောက်မှုတွေရှိတယ်အဲ့တော့ကျွန်တော်တို့ကစစ်တပ်စီးပွားရေးနဲ့ပတ်သက်တဲ့စစ်အရာရှိတွေဘာမှမလို့ရှင်တဲ့စစ်တပ်စီးပွားရေးစစ်တပ်နဲ့ပတ်သက်နေတဲ့ crony တွေသူတို့အပေါ်မှာတော့အဲဒီခုနပြောတဲ့ချိုးဖောက်မှုတွေဖြစ်လာတယ်ဆိုရင်ပြစ်မှတ်ထားပြီးတော့အရေးယူရမျိုးတွေဆက်ပြီးတော့ထားတင်တယ်လို့ထင်တယ်နောက်တစ်ခုကဒါကလည်း American ရဲ့စပြီးတော့ပိတ်ဆို့မှုတွေချခဲ့ရသူတို့ချခဲ့တဲ့ဒါစံနှုန်းပဲလေချိုးဖောက်မှုတွေရှိလို့သူတို့ပိတ်ဆို့မှုတွေလုပ်တယ်ဆိုတော့ဒီချိုးဖောက်မှုတွေမြင့်တက်နေသေးတယ်ဆိုရင်တော့ပိတ်ဆို့မှုတွေလျှော့ချဖို့ဆိုတာကတင့်တော်တဲ့ကိစ္စတခုမဟုတ်ဘူးလို့မြင်တယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးကတော့ဒီ US ASEAN ဆက်ဆံရေးမှာမြန်မာရဲ့အခက်အခဲနာပေါ့
။ဟုတ်ကဲ့။
ဟောတချိန်တုန်းက US ASEAN ဆက်ဆံရေးမှာမြန်မာကြောင့်အဟန့်တာမျိုးတွေဖြစ်ခဲ့တာရှိတယ်။ဥပမာ American နိုင်ငံလိုနေရာမျိုးမှာလုပ်လို့မရဘူး။ဒါပထမဆုံးအချိန်မှာ American မှာလုပ်ခဲ့တာ။ဗမာပြည်ကလည်းပြောင်းသွားပြီ။ဗမာဆွေရပိုင်းလည်းလာလို့ရပြီဆိုတော့အဲ့တော့ခုအနေထားမှာဟော US ASEAN ဆက်ဆံရေးမှာမြန်မာရဲ့အခက်အခဲနာဘယ်လိုရှိအောင်မလုပ်ဖို့တ
လဲ။ကျွန်တော်ထင်တယ်အဲ့ဒါလည်းကျွန်တော်ပြောရရင်တော့ကျွန်တော်တို့မှာစိုးရိမ်စရာတွေတော့များနေတာပေါ့ဗျာ။အဲ့ဒါလည်းစိုးရိမ်စရာတခုလို့ဖြစ်တယ်။အစတုန်းကအဲ့တခုဆိုတော့ပြကျင်မြန်မာကိုဆက်နူးတာပြတယ်အခုတော့တော်တော်များများဒီအနောက်ဖက်ပေါ့နော် West ကအရာရှိတွေနိုင်ငံကောင်းဆောင်တော်တော်များများနိုင်ငံတွေကိုပြောင်းကျင်မြန်မာပြည်လိုဖြစ်အောင်ကြိုးစားပါဆိုတဲ့ပုံစံမျိုးအဲ့လို role model ပုံစံမျိုးပြောနေတာတော်တော်အန္တရာယ်ရှိလို့ကျွန်တော်ထင်တယ်ဘာလို့ဆိုမြန်မာပြည်ကတကယ်ပြောင်းလဲနေတာမဟုတ်သေးဘူးတချို့နေရာဟန်ဆောင်ပြောင်းလဲနေတာနောက်တစ်ခုကမြန်မာပြည်ရေမဟုတ်ဘူးဗျအဲ့တခုကကျွန်တော်သူတို့တွေနဲ့တွေ့တိုင်းပြောဖြစ်တယ်အာရှကြီးတခုလုံးကဟိုတော်တော်လေးပြောင်းလဲသွားပြီလွန်ခဲ့တဲ့20အဆိုရင်ဒီအာရှကြီးတခုလုံးကဒီမိုကရေစီလူ့ခွင့်ရေးဆိုတော့သူတို့ကလုံးဝဟိုမကင်တော့သူတို့နဲ့ဝေးဝေးနေတယ်။နောက်သူတို့အမြဲတမ်းပြောတာ Asian value, Asia တန်ဖိုး။ဒါပေမဲ့အခုချသူကအဲ့လိုမဟုတ်ဘူး။အဲ့လူ့ခွင့်ရေးဒီမိုကရေစီဆိုတဲ့ဟာတွေကိုယူပြီးတော့အဲ့ဒီထက်ဟာတွေကိုဘယ်လို manipulate လုပ်မလဲပေါ့။သူတို့အတွက်အကျိုးရှိအောင်ဘယ်လိုတုံးချမလဲဆိုတော့ကောင်းကောင်းသိလာကြပြီ။ဆိုတော့ဟိုကမ္ဘောဒီးယားတော့ပါဆိုလဲအဲ့လိုပဲ။ဆိုတော့မြန်မာကလည်းအဲ့ဒီထက်တစ်ခုပဲ။အဲ့လိုမျိုးဘယ်လိုအတုံးချပြီးတော့လူတို့ကိုထိန်းချုပ်အောင်မလဲဆိုတော့လုပ်နေတာပဲ။ဒါပေမဲ့အဲ့ဒီအပေါ်မှာ American တို့ဒီအနောက်နိုင်ငံခေါင်းဆောင်တွေကမမြင်တာပဲလား။မြင်သားနဲ့ပဲတခြား interest တွေကြောင်းလာတော့မသိဘူး။ဟာဒီလိုမျိုးဒါအောင်မြင်မှုတစ်ခုပဲဒီလိုလှိမ့်လို့ကြပါလို့ပြောလာတဲ့ဟာတွေကနည်းနည်းတော့အန္တရာယ်ရှိတယ်အခုဆိုရင် ASEAN မှာတော့အဲ့မြန်မာနိုင်ငံကိုအဲ့လိုတောင်မှ role model တစ်ခုလို့ပြောနေတာမျိုးတွေကတော့ကြားနေရတာရှိတယ်အဲ့ဒါကလည်းတစ်ဖက်ကတော့အန္တရာယ်လို့ကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ကိုသူလင်းအောင်ကျေးဇူးများ
ပါဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ဒ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ဆင်လို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတို့မီတာ32 40 50အပြင်လှိုင်းလက်မီတာ190 kHz 1595လို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်မှာဆိုရင်တော့
မြန်မာနိုင်ငံအနေနဲ့အသွင်ကူးပြောင်းရေးကိုအောင်မြင်ဆုံးခန်းတိုင်တဲ့အထိသွားဖို့ဆိုရင်လက်ရှိဖြစ်ပေါ်နေတဲ့အသွင်ကူးပြောင်းရေးပထမအဆင့်အဆင်ပြေပြေချောချောမွေ့မွေ့ဖြစ်ပေါ်ဖို့
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်။ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်။ဒါအပြင်မြန်မာပြည်ကပေးစာနဲ့ထူးခြားဆန်းပြားအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါနောက်ပိုင်းမှာတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုလည်းကြီးညာပေးဦးမှာဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရရှင်။အခုအရင်အဆုံးတော့ဗီဒီယိုအစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးသွားခြင်းပါ။VOA American အတန်းကနေကဘာတလားရုပ်မြင်သံကြားနဲ့ရေဒီယိုတင်ဆက်မှုတွေအတွက်ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သူကတော့သောရရှင်ဝင်းသိမ့်မြင့်ဖြစ်ပါတယ်။သူက Facebook စာမျက်နှာမှာ VOA ကိုအကောင်းဆုံးကျင်းငါးဝင့်ပေးပြီးတော့အခုလိုမှတ်ချက်ရေးသားလာပါတယ်
။ VOA တစ်ဖွဲ့သားလုံးမင်္ဂလာပါ။နိုင်ငံပေါင်းများစွာရဲ့ပိတ်နေတဲ့နားရီမျက်စိတွေကိုဘာသာစကားမျိုးစုံနဲ့ရေဒီယိုတယ်လီဗီရှင်းအစီအစဉ်တွေထုတ်လွှင့်ပေးနေတဲ့ VOA နောက်ကိုအမျိုးသားအချင်းချင်းလက်နဲ့နဲ့အနိုင်ကျင့်ဗိုလ်ချုပ်အုပ်ချုပ်နေတဲ့အာဏာရှင်အစိုးရတွေမဟုတ်မမှန်လှုပ်ကြံဝါဒဖြန့်နေတဲ့ဒီမျက်စိပိတ်နားပိတ်သတင်းတွေကိုအထောက်ဖြီးပြပေးခဲ့တဲ့ VOA ကိုကမ္ဘာနိုင်ငံများကိုစားကျေးဇူးမင်္ဂလာပါလို့ပြောကြပါတယ်အချိန်ပိုင်းရုတ်တံလွှင့်ပေးတာကိုလည်းကျေးဇူးပါဒီမိုကရေစီဝါဒကမ္ဘာကိုအပြည့်လွှတ်တဲ့အထိစူးစမ်းကြပါကိုအမျိုးသားအချင်းချင်းလက်နဲ့နဲ့ဖိနှိပ်ပြီးပြည်သူကိုအုပ်ချုပ်နေတဲ့ကမ္ဘာအာဏာရှင်နိုင်ငံများပပျောက်သွားစေဖို့ VOA ဆက်လက်ကြီးတက်ကြပါ
ကျွန်တော်ဝင်းသိမ့်မြင့်မှာဆိုပြီးတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့အမှတ်ချက်ပေးစာရေးလာတဲ့သောရရှင်ဝင်းသိမ့်မြင့်ဖြစ်ပါတယ်။အေးဝင်းဆိုတဲ့သောရရှင်ကတော့သူ့ဘဲအစီအစဉ်ကိုအကြိုက်ဆုံးလဲဆိုတာကိုစာရေးပြီးတော့ပြောပြလာပါတယ်
။ VOA ဝိုင်းတော်သားတွေအားလုံးကျမ်းမာပျော်ရွှင်ကြပါစေ။အစီအစဉ်အားလုံးကိုနှစ်သက်ပါရယ်ဗျာ။အထူးသဖြင့်ဓာတ်ရိုက်လေလိုင်းကိုပို့ပြီးသဘောကျပါရယ်။အခြေခံလူရန်းစားများရဲ့ပြောကြားဆွေးနွေးချက်တွေကိုအဓိကဆွေးနွေးကြရင်တိုင်းပြည်ရဲ့ပြုမြင်ပြောင်းလဲရေးအတွက်အသေးချာပေါက်အထောက်အကူဖြစ်နိုင်မှာပါ။
ဒါရိုက်လေလိုင်းအစီအစဉ်ကိုသဘောကျပါတယ်လို့သောရရှင်အေးဝင်းကရေးလာတဲ့အချိန်မှာပဲသောရရှင်ခင်ရွှေကတော့ကျမတို့ VOA ကနေအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တနင်္ဂနွေနေ့ထုတ်လွှင့်မှုမှာခွေးရူးယောဂအန္တရာယ်မဖြစ်ပွားအောင်လို့ဘယ်လိုများကာကွယ်မှုတွေပြုနိုင်လဲဆိုပြီးတော့ဒေါက်တာတန်စောကအစီအစဉ်တင်ဆက်ပေးတာကိုကြည့်ရှုပြီးတော့အခုလိုတုံ့ပြန်ရေးသားလာပါတယ
်ခွေးရူးမကိုက်ခံရခင်ကာကွယ်ဆေးထိုးတာထက်အကိုက်ခံရပြီးမှထိုးသင့်ပါတယ်တချို့ကာကွယ်ဆေးတွေကလူကိုမလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေဖြစ်စေတယ်လို့သိရပါတယ်အဓိကကတော့ခွေးမကိုက်ခံရအောင်ကြိုတင်ကာကွယ်ရေးတွေခွေးလေခွင်းလွင့်ပပျောက်ရေးစီမံကိန်းတွေကိုဘယ်ဌာနကတာဝန်ယူဆောင်ရွက်နေတယ်လဲဆိုတာဝိဝါဒတွေကွဲနေပါတယ်ကျန်းမာရေးဌာနကလားမြို့တော်စီပင်ဌာနကလားမသိရပါဘူးခင်ဗျာ
ဒါကတော့ခင်ရွှေဆိုတဲ့သောရရှင်က VOA ကထုတ်လွှင့်ပေးခဲ့တဲ့တနင်္ဂနွေရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုပြီးတော့အဲ့ဒီအစီအစဉ်ထဲမှာပြောထားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သူသိလာတာကိုဝေမျှလာတာဖြစ်ပါတယ်ရှင်။ VOA ကလည်းနေ့စဉ်ထုတ်လွှင့်ပေးနေတဲ့သတင်းလွှာတွေထဲမှာတော့ဒီရေဒီယိုတင်ဆက်မှုတွေမှာလွတ်တော်တဲ့အစိန်ခုံးမှုများဆိုပြီးတော့ရန်ကုန်ကသတင်းတော်ကိုထက်အောင်တင်ဆက်ပေးခဲ့တာကိုတုံ့ပြန်ရေးသားလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။သူကမြမနိုင်ငံရေးမှာစိန်ခုံးမှုတွေရှိတာအဆန်းမဟုတ်ပါဘူးလို့ဆိုလာပါတယ်။ ဆိုင်းဆွေမောင်ဆိုတဲ့တော်ရရှင်က
စင်ခုံမှုတွေကအခုမှရှိလာတာမဟုတ်ပါဘူး။အရင်ကတည်းကဆိုင်ပို့လို့တွေ့လာတာကလည်းတက်တည်ပါပဲ။အခုမှခြေလန်းတက်လေးစမလို့ဟန်ပြယုံလေးပဲရှိပါသေးတယ်။1990လို့မဖြစ်အောင်ကြော်လွန်နိုင်ငံရဲ့ဒေါအောင်ဆန်းစုကြည်ရဲ့အရေးချင်းဟာကဘာအတိပါ။နိုင်ငံအတွက်အကျိုးဖြစ်ထွန်းစေမယ့်အရာအလုံးကိုလက်တွဲပူးပေါင်းလို့ဆောင်ရမယ်ဆိုတာသူ့ရဲ့မြင့်မြတ်တဲ့စိတ်တဲ့စေကောင်းစေနာအမှန်ပါ။လူမျိုးစွဲပါတီစွဲပုဂ္ဂိုလ်ရေးဘာတစ်ခုမှမရှိပဲဒေါအောင်ဆန်းစုကြည်လိုစိတ်သက်ခံယူချက်မျိုးလူတိုင်းမှာရှိကြဖို့ပဲလိုမယ်ထင်ပါတယ်ဗျာ။စင်ခေါ်မှုတိုင်းကိုတတိရှိရှိရရေဝင်းအချမ်းမဖက်ငင်းချမ်းတဲ့နီးလနဲ့ကြော်ဖြတ်နိုင်မယ်လို့လုံးဝယုံကြည်ပါတယ်ဗျာ။မျောလင်းခြင်းနဲ့ဆန္ဒပြေဝအောင်ဆိုတာကတော့ဘယ်ဖျားမှမစွမ်းဆောင်နိုင်ပါဘူး။ဘုရားဖျားကတော့ဟောကြားတော်မူခဲ့ပါတယ်ဗျာ။အတားအီးအတနောနာထောမိမိကိုယ်သာယုံကြည်ကိုးကွယ်ရပါ။နိုင်ငံသားအားလုံးဟာကိုလိုချင်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတကယ်လူချင်းစိတ်နဲ့လူချင်းတဲ့သူတိုင်းကိုကိုယ်တိုင်ဝန်းဝန်းလက်တွဲပူးပေါင်းဆောင်ရင်ဘယ်မှောင်ဘလောက်မှောင်မှောင်အလင်းဆိုတာရှိလာအောင်ပါပဲဗျာ
။စိန်ခေါ်မှုတွေကတော့ရှိတာပါပဲ။အကြမ်းမဖက်ငင်းငင်းနဲ့နီလန်းနဲ့ကြော်ဖြတ်နိုင်မယ်လို့လုံးဝယုံကြည်ပါတယ်ဗျာ။ဆိုပြီးတော့ဒီတော်ရရှင်ဆိုင်းဆွေမောင်ဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြသလိုပဲနိုင်ငံတကာမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို VOE ကသတင်းတင်ပြတာတွေကိုကြည့်ရှုနားဆင်ပြီးတော့လည်းတုံ့ပြန်ရေးသားလာကြတဲ့အစားတွေကိုလက်ခံရရှိပါရစေ။အမေရိကန်ပြည်အောင်စုမှာတရားရုံးချုပ်တရားသူကြီးတဦးကွယ်လွန်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတရားသူကြီးတဲ့ထားရှိရေးသမရနဲ့လွတ်တော်ကြအငင်းပွားနေတဲ့ကိစ္စသောရရှင်တွေလည်းသိမယ်ထင်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးတဦးလွတ်လပ်တဲ့အခါမှာသမရအဆိုပြုလာတဲ့ဘယ်သူကမဆိုအထက်လွှတ်တော်ဘက်ကအစင်းစားပေးရမယ်ဆိုတာကိုအမေရိကန်ရဲ့ဖွဲ့စည်းပုံမှာဖော်ပြထားပြီးသားဖြစ်တယ်လို့သမရအိုဘားမားကပြောလိုက်တာပါ။ဘာကြောင့်သူဒီလိုပြောရသလဲဆိုရင်တော့ဒီကွဲလွန်သွားတဲ့တရားသူကြီးအန်တိုနီစကာလီယာနေရာမှာအစားထိုးဖို့သမရရဲ့အဆိုပြုချက်ကိုအထက်လွှတ်တော်ကကြားနာစစ်ဆေးဖို့ဘလို့အကြောင်းမျိုးနဲ့ငင်းဆန်နိုင်လဲဆိုတဲ့အပေါ်မှာသူဘက်ကနေခိုင်ခိုင်မာမာအကျိုးအကြောင်းပြအရှင်းလင်းနိုင်ပါတယ်ဆိုပြီးတော့သမရအိုဘားမားပြောတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်ညင်ညီထုံးကအခုလိုတုံ့ပြန်ရေးသားလာပါတယ်ရှင
်။လေးလာရောက်တော့အမေရိကန်တရားရုံးချုပ်တရားသူကြီး၉ယောက်ရှိနေတဲ့အထက်မှာ၅ဦးကို Republican သမ္မတတွေကရွေးခဲ့ပြီးတော့ကျန်တဲ့၄ယောက်ကိုတော့ Democrat သမ္မတတွေကရွေးခဲ့ပါတယ်။အခုသေဆုံးသွားတဲ့တရားရုံးချုပ်တရားသူကြီးကို Republican သမ္မတ Reagan ကရွေးခဲ့တာပါ။ဒါကို Obama က Democrat တွေသဘောကျမဲ့တရားရုံးချုပ်တရားသူကြီးတယောက်ရွေးဖို့လိုနေတော့သူ့ရဲ့သက်တမ်းမကုန်ရင်အတီးဖြစ်ချင်နေပုံပေါက်တယ်။Republican တွေဘက်ကလည်း American သမ္မတရွေးပွဲတွေရဲ့အစဉ်လာတိုင်းဒီတစ်ခေါက် Democrat တွေရှုံးဖို့များတယ်ဆိုပြီးတော့တွက်ထားတော့နောက်တက်လာမယ့် Republican သမ္မတကပဲဒီလစ်လက်နေတဲ့နေရာကိုရွေးချယ်စည်းခြင်းနဲ့အားပြိုင်မှုကိုတော့စောင့်ကြည့်ရပါဦးမယ
်။ဒါကတော့ American ပြည်ထောင်စုမှာလက်တလောအများပြည်သူစိတ်ဝင်စားနေကြတဲ့ကိစ္စဖြစ်တဲ့တရားသူကြီးတာရှိရဲ့သမ္မတနဲ့လွှတ်တော်ကြားအငင်းပွားနိုင်တဲ့ကိစ္စရဲ့နဲ့ပတ်သက်ပြီးတော့ VOA သောရရှင်ညီညီထွန်သူ့ရဲ့အမြင်ကိုတုံ့ပြန်ရေးသားလာတာဖြစ်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာအရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာကိုပေါ်ပြပြီးပြီးတော့အခုသောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းတေးလေးတပုတ်နဲ့ဖြောပြပေးကြပါမယ်။နောက်ပိုင်းမှာသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်ရှင်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်သတင်းလေးကတော့ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆီနမှာထိပ်ဆုံးနံပါတ်30ရဲ့ဝင်ပြီးတော့နံပါတ်4နေရာချိန်နေတဲ့သတင်းလေးပဲဖြစ်ပါတယ်။အရင်တစ်ပတ်ကဒီသတင်းလေးကနံပါတ်9နေရာမှာရှိတာပါ။ရီဟာနာနဲ့အတူ Drake အားဖြည့်ပြီးတော့တည်ဆူထားတဲ့ Walk ဆိုတဲ့သချင်းလေးဖြစ်ပါတယ်ရှင်။ဒီနေ့2016ခုနှစ်ထုတ်တဲ့သူ့ရဲ့ရှစ်ချက်မြောက်တေးတပြား Anti မှာပါတဲ့သချင်းလေးဖြစ်ပြီးတော့ဒီသချင်းကရီဟာနာအနေနဲ့ဆိုရင် Billboard Hot အဖြစ်ဆုံးတေးတရာဆင်းမှာထိပ်ဆုံးနံပါတ်30ရဲ့ဝင်တဲ့28ပုံမြောက်တေးဖြစ်ပါတယ်။ Drake အတွက်ဆိုရင်တော့15ပုံမြောက်ထိပ်ဆုံး10ပုံထက်ကိုရောက်ရှိတာဖြစ်ပါတယ်။ဩစတြေးလျ၊ကနေဒါ၊ UK ပြင်သစ်၊ဟန်ဂေရီနဲ့စပိန်နိုင်ငံတို့မှလည်းထိပ်ဆုံးနံပါတ်30ထဲကိုရောက်တဲ့သချင်းဖြစ်ပါတယ်။ရီဟာနာအတွက်တော့ဒီသချင်းကထိပ်ဆုံးသချင်း10ပုတ်ထဲရောက်လို့ဒီမရိုင်းကယ်ရီ၊ဂျန်နက်ဂျက်ဆင်နဲ့အယ်တန်ဂျွန်တို့နဲ့အဆင့်တူသွားပြီးတော့နံပါတ်30ထဲအများဆုံးဝင်တဲ့အဆိုတော်စီးရင်မှာသူတို့အားလုံးနံပါတ်5နေရာမှာရှိတာပါ။ရှုပ်သွားရလားမသိဘူးเนาะ။ဟုတ်ကဲ့နံပါတ်30ထဲအများဆုံးဝင်တဲ့အဆိုတော်စီးရင်မှာရှေ့ရနေရင်သူတို့ကနံပါတ်5နေရာမှာရှိပါတယ်။ရီဟာနာနဲ့ Drake တီးဆိုထားတဲ့ Walk ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ကြရအောင်ပါရှင် Work 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 it's me I be work 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 it's me do me da 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 so me but I work 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 when you walk a la 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 I'm in the cafe my ta 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 drive me I desert no time to have you lurking if I go like me I like it You know I dealt with you the nicest Nobody touched me in a righteous Nobody text me in a crisis I believed all of your dreams are delusion You took my heart, all my keys, and my patience You took my heart, I must leave a
decoration. You mistaken my love, I brought for you for foundation. All that I wanted from you was to give me something that I never had, something that you never seen, something that you never been. Mm-hmm. But I wake up and Ellen, nothing's wrong. Just get ready for work, 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 work. You tell me I be work, 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 work. You see me do me dirt, 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 dirt. That's something about that work, work.
Yeah, okay. You need to get done, 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 done at work. Come over.
We have an embrace to try to walk through the Tingo Nasin, the Taya Rashi, a crew at Tayan Lauderation, Jim Poisari will set up of Yapi Timari. Kalita Kuga sounded down to me, so great yellow at the Rashing Arrow.
Tomorrow, Sama, Himalaya, a door Jababi. Down with she, a G. Gariga, Samia Pida, Pama Mishilo, a good so ye, ain't that Tomo Yirama Mashibao. Yango took a young Yaris Rago, Tamarane Pinay when you tissue would wear few egani the same Piappi Bashan.
Down the red, ye mama don't ya, ye Michilo, that's a young man's own patient beva, so your Kalitexo sounded down to me, so your Saye in Puna Rapsipae. Did you ever do Doras in the Asian Puna Rigo de Mare Yatimareno? Now by my mother's in Lady Bonnet, said your children, you know, Missy. Tomorrow, you in your mama, you mean radio. Season December in a better bureau. A jambe we went in a bureau viewing up, midday, less on canama. Did the chin lady, less on bargain. Now, bro, go treat on the yard, a pip yet three, 9 years in a better bureau. Go by Timmy, you sajati, Jim Poinsari, yes in tires, you know, tomorrow, view go saye double, pay coire, no? Viewing Yamawaye, Lisa Garo, viewing American, then Yamawaye season, or lame bureau, Sarai did not met. She young as a young old Sarah Jesu brought Lisa to go Sayida Nanja Marishi. We will the Russian here, Sarigo Samuel Josuni Marie. A good old day down at the Russian dinner, but down to tie a bit the chilly net, tolling pure baby Marie. We will go see Abbey Nivare, Kamia, Subrio, Mira, Sayi, Pure, did the tent about bed down at Dorasinga, Chico Goose or at Dorasima. Did Dorasinga, Tonto, and me, and Shimali, the Tingo, Tolan Biva, Subro, Badu Dwele, Yimala, Bajanles, Rale, Yimala, Lutama, Disagoma, Tolan Bibi, Dato, Jadawi, Dame di Dorasingale. So let me show in it. A person Sayi needed with some little did better, did the Tinley Tolan Bibi, Marino. Tata, did the view with Dorasini, Alone. Did the Tinley go Nitai Kazan, I mean, Mule Marie. Is a more poetic got turned on the Sutari, me and Shimali's red the tingle. Nothing can not give out, eh?
True, Gali, Massay. Babu, read it. Can I wait down any lay? Kaikai, don't miss a man. Down more tree and indie. You did read your sign. Waiting line the down low, my old lamb, you know. Shimali, to lie to me, she knew him also knew me so. So we came at
အင်းဆက်မအဖွဲ့ရဲကထွန်းထွန်းတီဆိုထားတဲ့မိခင်ရှင်မလေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ဟိုတလွေစီကသူငယ်စဉ်တွေ့တာတဲ့ကျင်နာသူမြင်ပြန်သားလေးလိုက်လို့လာခေါ်စဉ်တစ်ချိန်ကကျင်နာသူတစ်ပတ်ဆောင်ပေါ်မြေတပတ်ဒီအခက်ခဲလက်တွဲပြုံးလို့ကောင်းကားခဲ့ငင်းငယ်ရေချွေနေမို့ရွာ
မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကိုလည်းစာရေးဆွတ်တဲ့ကြောင့်အားလို့ပြောပြစီ VOA ကိုစာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိုက်ကနေတဆင့်အကြံပေးခြင်းနဲ့တည်သိချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်လိပ်စာကတော့စာရိုက်တက်တာအမှတ်855ဗဟုစာရိုက်ကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့မြန်မာသတင်းသုံးသပ်ချက်အစီအစဉ်ကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်။မတ်အင်ဂျင်နိုင်ကအကူအညီပြီးတော့တင်ဆက်ထားတာဖြစ်ပါရခင်ဗျာ။
လာမယ့်မလ18ရက်နေ့ကျရင်လွှတ်တော်အသီးသီးကနေဒုသမ္မတသမ္မတလောင်းရွေးချယ်တင်မြှောက်ပွဲတွေစပြီးလုပ်ပါတော့မယ်။ခုချိန်ကနေစတွေ့ရင်25ရက်မြောက်နေ့မှာစပြီးအကောင့်ထည့်ဖော်မဲ့လွှတ်တော်ရဲ့အရေးကြီးလုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်။သမ္မတသည်ဦးဆောင်တဲ့အစိုးရအဖွဲ့သည်စပြီးတာဝန်ယူနိုင်မဲ့နေ့နဲ့တွေ့ရင်တော့ရက်ပေါင်း40နီးပါးလိုပါသေးတယ်။ဒါဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးပထမအဆင့်ပြီးမြောက်ဖို့လိုအပ်တဲ့အချိန်ဖြစ်ပါတယ်။ဒီအသွင်ကူးပြောင်းရေးအချိန်ကာလကိုအေးအေးချမ်းချမ်းပဲဖြတ်ကျော်နိုင်ကြမလား။ပြဿနာအခက်အခဲတစုံတရာကြုံရနိုင်သေးသလားဆိုတာအားလုံးကယင်တမမနဲ့စောင့်ကြည့်နေကြတဲ့ကာလလည်းဖြစ်ပါတယ်။အဲ့ဒီလိုစိတ်တဝင်စားစောင့်ကြည့်နေကြသူတွေထဲမှာမြန်မာနိုင်ငံသားတွေတင်မကနိုင်ငံတကာအတိုင်းဝိုင်းလည်းပါဝင်ပါတယ်။မြမအတွင်ကူပြောင်းရေးပထမအဆင့်ပြေချောမွေ့နိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။မြန်မာနိုင်ငံဟာဆက်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီသွားရလမ်းမှာအတွင်ကူပြောင်းရေးဆိုတဲ့ကာလကိုနှစ်အတော်ကြာဖြတ်သန်းရပါဦးမယ်။ဒီမိုကရေစီစနစ်ဆိုတာဟာတိုင်းပြည်ရဲ့အရေးအရာအရရက်ကိုပြည်သူလူထုကရွေးချယ်တင်မြှောက်လိုက်သူတွေကအပြည့်အဝစီမံခန့်ခွဲအုပ်ချုပ်ခွင့်ရှိတဲ့အခြေအနေကိုခေါ်ဆိုတာမို့စစ်တပ်ဟာအရက်ဖက်အုပ်ချုပ်ရေးအောက်လုံလုံလျားလျားရောက်သွားခြင်းတပ်မတော်ဟာအရက်သားအစိုးရလက်အောက်မှာကာကွယ်ရေးတာဝန်ကိုပဲ professional PP တတ်တာထမ်းဆောင်ခြင်းရောက်မှခေါ်နိုင်တာမို့အချိန်ကိုစောင့်ကိုစောင့်ရပါလိမ့်မယ်သိပ်မကြခင်ပေါပေါက်လာမဲ့အသွင်ကူးပြောင်းရေးကိုပထမအဆင့်ခေါ်ရတာကတိုင်းပြည်မှာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတရက်ရောသူ့ဘာသူတီးခြားရက်တီနေတဲ့တက်မတော်တရက်ကပါအပြိုင်တရှိနေလို့ပါပဲ။ကဘာပေါ်မှာအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီပြောင်းလဲသွားတဲ့နိုင်ငံပေါင်းများစွာရှိပါတယ်။အသွင်ကူးပြောင်းချပုံတွေကလည်းအမျိုးမျိုးရှိနေတာပါ။ပြည်ထောင်တယူမှုတွေဖြစ်ပွားပြီးမှပြောင်းလဲသွားတဲ့နိုင်ငံတွေရှိသလိုလူထုအုံကြွားမှုကြီးတွေဖြစ်ပွားပြီးမှပြောင်းလဲသွားတာမျိုးလည်းရှိပါတယ်။အလားတူအကြောင်းအမျိုးမျိုးကြောင့်ပြည်ထောင်တယူမှုလည်းမဖြစ်ကြီးကျယ်တဲ့လူထုဆန္ဒပြမှုကြီးတွေလည်းမဖြစ်ခဲ့ပါပဲနဲ့ပြောင်းလဲမှုကိုစတင်လိုက်နိုင်တာတွေလည်းရှိခဲ့တာပါပဲ။လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အသွင်ကူးပြောင်းရေးပုံစံလိုမျိုးဟာကမ္ဘာမှာပထမဦးဆုံးဖြစ်ခဲ့တာမျိုးတော့မဟုတ်ပါဘူး။
မြန်မာနိုင်ငံအနေနဲ့အသွင်ကူးပြောင်းရေးကိုအောင်မြင်ဆုံးခန်းတိုင်တဲ့အထိသွားဖို့ဆိုရင်လက်ရှိဖြစ်ပေါ်နေတဲ့အသွင်ကူးပြောင်းရေးပထမအဆင့်ပြေပြေချောချောမွေ့မွေ့ဖြစ်ပေါ်ဖို့လိုပါတယ်လက်ရှိအသွင်ကူးပြောင်းရေးပထမအဆင့်ဟာကျေနပ်နိုင်ပွဲရာရှိပါသလားဆိုတာအရင်ဆန်းစစ်ကြည့်ဖို့လိုပါတယ်မြန်မာနိုင်ငံဟာဆက်ရနာရှင်စနစ်အမျိုးမျိုးအောက်မှာရာစုနှစ်တဝက်ကျော်နေခဲ့ရတဲ့တိုင်းပြည်တစ်ပြည်ပါတိုင်းပြည်အုပ်ချုပ်ရေးနဲ့စီမံခန့်ခွဲရေးမှာပြည်သူ့ဆန္ဒလုံးဝပါဝင်ခွင့်မရခဲ့တာလဲရာစုနှစ်တဝက်ကျော်ပါအခုအသွင်ကူးပြောင်းရေးပထမအဆင့်အောင်မြင်သွားရင်ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အမတ်တွေကဥပဒေပြုတ်ရေးကိုလွတ်လွတ်လပ်လပ်လုပ်ကိုင်နိုင်ကြပါလိမ့်မယ် ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့သမရအစိုးရအဖွဲ့နဲ့ပြည်တော်စုအဆင့်အဖွဲ့စည်းတွေပြည်နယ်နဲ့တိုင်းအစိုးရတွေပေါ်ပေါက်လာနိုင်မှာဖြစ်ပါတယ်။ဒီပြိုင်နက်ထဲမှာအရင်အာဏာရှင်တွေပြားထမ်းပေးသွားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်အသီးသီးမှာတမတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တမတော်သားအမတ်25ရာခိုင်နှုန်းရှိနေမှာဖြစ်ပါတယ်။ဒါကြောင့်ပြည်သူတွေကရွေးကောက်လိုက်တဲ့အမတ်တွေဟာတမတော်ကသဘောမတူပဲဖွဲ့စည်းပုံကိုပြင်ဆင်နိုင်ကြအောင်မှမဟုတ်သေးပါဘူး။တမတော်ဟာတီးခြားအဖွဲ့စည်းအနေနဲ့ရပ်တည်နေမှာဖြစ်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ရဲချုပ်တွေကိုတမရကခန့်အပ်နိုင်အောင်မှမဟုတ်ပါဘူး။နိုင်ငံတကာအတွေ့အကြုံအရပြောရရင်လက်ခံနိုင်လောက်တဲ့အသွင်ကူးပြောင်းရေးအစပ
ါနိုင်ငံတကာကိုလေ့လာကြည့်ရင်အခုလိုအသွင်ကူးပြောင်းရေးပုံစံမျိုးတောင်အမေရိကတိုက်ကချီလီနိုင်ငံမှာတွေ့နိုင်ပါတယ်မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ကိုအပြတ်အသတ်မဲပေးပြီးစစ်တပ်ကြောထောင်နောက်ခံပြုပြည်ခိုင်ဖြိုးပါတီကိုပယ်ချလိုက်တယ်လို့1988ခုနှစ်တုန်းကချီလီမှာအာနာရှင်ဗိုလ်ချုပ်ကြီးပီနိုချေကိုသမရတင်မြောက်မဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ချလိုက်တာနဲ့အတူအသွင်ကူးပြောင်းရေးကိုအစပြုခဲ့တာပါမြန်မာနိုင်ငံမှာလည်းအဲ့ဒီအချိန်တုန်းကချီလီမှာသူ့ဘာသူရပ်တည်တဲ့စစ်တပ်ရှိနေပြီးအာနာရှင်ပီနိုချေဟာကာကွယ်ရေးဦးစီးချုပ်တာဝန်ယူထားပါတယ်လက်ရှိဖွဲ့စည်းပုံကြောင့်ဒေါ်ဆန်းစုကြည်သမရဖြစ်ခွင့်မရတယ်လို့ပဲအဲ့ဒီအချိန်တုန်းကသမရဖြစ်နိုင်ခြေအရှိဆုံးရီကာဒိုလာဂို့စ်ကလည်းစစ်တပ်ကအာဏာပြန်သိမ်းနိုင်ခြေကိုချင့်တွက်ပြီးသမရရွေးကောက်ပွဲမဝင်ခဲ့ပါဘူး။မြန်မာလွှတ်တော်မှလိုပဲအဲ့ဒီအချိန်ချီလီအထက်လွှတ်တော်မှလည်းရွေးကောက်ခံမဟုတ်သူတွေပါဝင်နေတာဖြစ်ပါတယ်။ချီလီအတိုက်အခံတွေဟာဗိုလ်ချုပ်ကြီးပီနိုချေရဲ့အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီအောင်မြင်စွာအသွင်ကူးပြောင်းနိုင်ခဲ့ပါတယ်။အသွင်ကူးပြောင်းမှုစတင်ပြီးနောက်10နှစ်အကြာမှရီကာဒိုလာဂို့စ်သမရဖြစ်ပါတယ်။အသွင်ကူးပြောင်းပြီး15နှစ်အကြာမှရွေးကောက်ခံမဟုတ်တဲ့အထက်လွှတ်တော်အမတ်တွေကိုဖယ်ရှားလိုက်နိုင်ပြီးကာကွယ်ရေးဦးစီးချုပ်တွေနဲ့ရဲချုပ်တွေကိုလည်းသမရကယာဒူးကနေဖယ်ရှား권ရှိလာပါတယ
်။ပြောရရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာဘယ်နိုင်ငံတစ်ခုခုနဲ့မှလုံးဝထပ်တူတူညီတာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့ဆင်တူတာတွေလေးလာအတူယူစရာနိုင်ငံတွေတော့ရှိပါတယ်။အဲဒီထဲမှာချီလီအသွင်ကူးပြောင်းရေးကနေသင်္ကန်းစာယူနိုင်တာဖြစ်ပါတယ်။ချီလီသင်္ကန်းစာအရအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်မြင်မြင်ဆောင်ရွက်ဖို့လိုပါတယ်ချီလီထက်ကံကောင်းတာကမြန်မာနိုင်ငံမှာပီနိုချေလိုဆရာနာရှင်တယောက်ယောက်ဆက်ပြီးအာဏာရှိမနေတာပါပဲဒီအတွက်လက်ရှိချိန်မှာဒေါ်ဆန်းစုကြည်နဲ့ NLD ဘက်ကရောတမတော်ဘက်ကပါနှစ်ဖက်စလုံးဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာပြီးအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်မြင်မြင်ကျော်ဖြတ်နိုင်မှသာလျှင်ဒီမိုကရေစီပန်းနိုင်စီသွားရလမ်းဖျောက်ဖြူးနိုင်မှာဖြစ်ပါကြောင်းပြင်ပြလိုက်ရပါတယ်
သွင်ကူပြောင်းရေးပထမအဆင့်အောင်မြင်မှာလားဆိုတဲ့ခေါင်းစဉ်နဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့ကဘာတလွားထူးထူးခြားခြားသတင်းများအစီအစဉ်ကိုနားဆင်ကြအောင်ပါထူးထူးဆန်းဆန်းအကြောင်းအရာတွေကိုမက်ခင်ဖြူထွေးနဲ့ကိုသားညွန့်ဦးတို့ကတင်ဆက်ထားပါတယ်နားဆင်ကြကြအောင်ပါခင်ဗျာ
ပြည်ထောင်ငံကစီးပွားရေးလုပ်ငန်းတစ်ခုကြောင့်လေတောင်မှအလကားမရတော့ဘူးဆိုတဲ့စကားဟာမှန်လာတော့မှာပါ။အင်္ဂလိပ်ရေလက်ကြားကဒေါ်ဆက်ဂျီလက်ဒေတာကမိသားစုတစုကကိုပိုင်လုပ်ငန်းအဖြစ်နဲ့လေးသံမှုတွေထုတ်လုပ်ပြီးလေလူညဉ့်ညံ့တဲ့တိုင်းပြည်တွေကိုရောက်မှုစူးစမ်းနေတာပါ။ကယူရန်ဂျီလက်ဒေတာကတန်ရှင်းလက်ဆက်တဲ့လေတွေပါဝင်တဲ့လေးသံမှုတစ်ခုကိုဗီဒီရှပေါင်ငွေ80အမေရိကန်ဒေါ်လာ115ဒေါ်လာလောက်နဲ့ရောက်မှာပါ။ဗြိတိန်နိုင်ငံဂျီလက်ဒေတာတွေမှာစုဆောင်းထားတဲ့လေဟာအောက်ဆီဂျင်အပြစ်ပါပြီးတန်ရှင်းလက်ဆက်မှုရှိတယ်လို့လည်းဆိုပါတယ်။မြက်ခင်ရနက်ပင်လယ်ကမ်းစကစားရနက်စတာတွေလိုတမှုထူးခြားတဲ့ရနက်တွေပါဝင်မဲ့လေးသံဘူးတွေကိုတော့လေလူညဉ့်ညံ့မှုပြဿနာတွေနဲ့အကြီးကျယ်ကြုံတွေ့နေရတဲ့တရုတ်ပြည်လိုနေရာမျိုးကိုအဓိကတင်ဖို့ရောင်းချဖို့လည်းစီစဉ်နေကြတာပါ။အထက်မှာဘာမှမတွေ့ရတဲ့လေးသံဘူးတွေကိုဒေါ်လာ100ကျော်လောက်ဈေးကြီးပေးရမယ့်ကိစ္စဟာအတိတ်ပဲမရှိဘူးလို့ဆိုနိုင်ပေမဲ့လို့ဗီဒီရှာမိသားစုလုပ်ငန်းဖြစ်တဲ့ Air Harvesters ကတော့တရုတ်နိုင်ငံမှာလေးသံမှု100ကျော်လောက်ရောင်းပြီးသွားပြီလို့ဆိုပါရယ်။ကျွမ်းကျင်သူတွေကတော့တရုတ်နိုင်ငံမှာလေးလူညဉ့်ညံ့မှုကြောင့်နှစ်စဉ်တက်တမ်းမရှိဘဲတည်ဆုံရသူတသန်းခွဲလောက်ရှိမယ်လို့ခန့်မှန်းထားတာပါ။ဒါပေမဲ့လည်းလူတယောက်တနေ့တနေ့ရှူရှိုက်နေတဲ့လေပမာဏနဲ့ရှင်မယ်ဆိုရင်တော့လေးသံမှုတစ်ခုဟာပျော့ပါလောက်အောင်ထိရောက်ပါမလားလို့မေးခွန်းထုတ်သူတွေလည်းရှိနေပါရဲ့ရှင်။
လုံးရဲ့နှစ်နှစ်လောက်ကဆရာနာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးပြဿနာတွေကြုံနေရတဲ့ထိုင်းနိုင်ငံမှာအကြောင်းပေါ်လွန်ပွဲတစ်ခုကိုအကြောင်းပြုပြီးတော့နိုင်ငံရေးအရတော်လှောင်ပြောင်ခဲ့ကြပါရတယ်။ အနာရှင်စနစ်နဲ့ပြိနေမှုကိုထင်ရှားတဲ့အနေနဲ့ Star Wars Jedi ရာစစ်ပွဲဇာတ်ကားတွေက villain ဖြစ်တဲ့ Darth Vader ပုံသူအယုတ်နောက်အခြေခံဥပဒေကိုခုတုံးလုပ်ပြီးတော့ဖိနေနေတာကိုသူ့ဖော်တဲ့အနေနဲ့တနတ်တလက်မှာကျိုးဆွဲချထားတဲ့လူတယောက်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြစ်ပေါက်ဖို့ရွယ်နေတဲ့ပုံတွေကိုလည်းသူ့ပြခဲ့ကြတာပါမီဒီယာတွေနဲ့လူမှုကွန်ရက်တွေကိုဖိနေမှုတွေနဲ့ပတ်သက်တာတွေနောက်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုခံနေရတာတွေကိုထင်ရှားတဲ့အနေနဲ့တရုတ်ငကားပုံစတာတွေကိုလည်းတွေ့ရပါတယ်အစိုးရနဲ့ဘီအမ်မီသားစုအပေါ်ဝေဖန်တာတွေကိုတိခန့်လေးမရှိတဲ့ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့တရုတ်ပြပွဲအတွင်းနိုင်ငံရေးဝေဖန်သရော်မှုတွေပါဝင်နေပေမဲ့ရဲတပ်ဖွဲ့ကခွင့်ပြုခဲ့တာပါ။ဒါပေမဲ့လို့ဘောလုံးပွဲလာကြည့်တဲ့ကျောင်းသားခေါင်းဆောင်တယောက်ကတော့အစိုးရဆန့်ကြီးအရင်တော့ကဆန္ဒပြပွဲတစ်ခုမှာပါဝင်ခဲ့မှုနဲ့ဖမ်းဆီးခဲ့ပါတယ်။ဒီနှစ်ဘောလုံးပွဲကိုလက်ခံကျင်းပခဲ့တဲ့တမဆက်တက္ကသိုလ်ကတော့1934ခုနှစ်မှာစတင်ထူထောင်ခဲ့တာဖြစ်ပြီးတော့နိုင်ငံလှုပ်ရှားမှုတွေကိုအစဉ်တစိုက်ဥဆောင်အောင်မှာရှီတန်းကပါဝင်လေးရှိပါတယ်။
ဘလိုသူကဘာကျော်မင်းသမီးကြီးမာရီလီမိုရိုးကိုအမတ်ရနေကြတဲ့သူတွေသဘောကျမဲ့စီစဉ်တစ်ခုကိုတော့ဩစတြေးလျနိုင်ငံမှာထူးထူးခြားခြားတွေ့ရပါတယ်။မင်းသမီးမိုရိုးလိုရွှေရောင်စပင်းနဲ့ပြင်ဆင်ထားကြတဲ့အမျိုးသမီးတွေအက်ထလိတ်ကမ်းခြေမှာရေကူးပြီးရန်ပုံငွေရှာခဲ့ကြတာပါ။ဩစတြေးလျတောင်ပိုင်းကင်ဆာယောဂါကောင်စီရဲ့ရန်ပုံငွေရှာပွဲမှာတော့မိုရိုးပုံတူအမျိုးသမီးတရာကမီတာ400အကျဲအရေးပြင်းမှာကူးကြခတ်ကြပြီးတော့တရုတ်ပြခဲ့ကြပါတယ်။သုတေသနလုပ်ငန်းတွေအပါအဝင်ကင်ဆာယောဂါတိုက်ဖျက်ရေးအတွက်ပရဟိတရန်ပုံငွေရှာတဲ့အစီအစဉ်ကိုတော့ကင်ဆာယောဂါနဲ့ကွယ်လွန်ခဲ့တဲ့မိခင်ဖြစ်သူကိုရည်စူးပြီးတော့ကင်ဆာယောဂါကောင်စီထူထောင်သူဆာရာတင်နီကဦးဆောင်ခဲ့တာပါအစီအစဉ်စခဲ့တဲ့ပထမဆုံးနေ့မှာပဲဩစတြေးလျဒေါ်လာ26,000ရခဲ့ပြီးတော့နောက်တစ်နှစ်မှာ3,400ရခဲ့တယ်လို့ဒီနှစ်မှာတော့အနည်းဆုံး9,000လောက်ရဖို့လည်းရည်မှန်းထားကြပါတယ်ရှင်
ဒါကတော့ကဘာတလွားထူးထူးခြားစံပြသတင်းများအစီအစဉ်ကိုမခင်ပြထွေးတဲ့ကုသညုံဦးတို့တင်ဆက်ပေးခဲ့တာဖြစ်ပါရခင်ဗျာ VOA American တန်ကနေတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1008ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 1213ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရခင်ဗျာဒီဝေမြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်လေးမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါရခင်ဗျာအခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလဲကြီးညာပေးပါလိမ့်မယ
်စီးရီးယားနိုင်ငံအတွက်9နှစ်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးအတွက်ရုရှားနဲ့ယာယီသဘောတူညီမှုရရှိလိုက်ပြီလို့အမေရိကန်နိုင်ငံသားရဲ့ဝီဂျွန်ကယ်ရီကတနင်္လာနေ့မှာပြောပါတယ်ဒါပေမဲ့တိုင်းပြည်တဝန်အကြမ်းဖက်မှုတွေကတော့ရပ်တန့်မသွားသေးပဲ IS Islamic State ကြောင့်အဖွဲ့ရဲ့တိကျတိုက်ခိုက်မှုနှစ်ခုကြောင့်လူအတော်များများသေဆုံးခဲ့ပါတယ်ဆီးရီးယားအစိုးရနဲ့အစိုးရနဲ့အတိုက်ခံသဘုံအဖွဲ့တွေကြားကတိုက်ခိုက်မှုတွေနိုင်ပိုင်းအတွင်းရပ်တန့်တော့မယ်လို့ဝန်ကြီးကယ်ရီကတနင်္လာနေ့မှာပြောဆိုပြီးအခုနောက်ဆုံးပေါက်ကွဲမှုတွေဖြစ်သွားခဲ့တာဖြစ်ပါတယ်လန်ဒန်မြို့တော်ဝန် Boris Johnson ကဗြိတိန်နိုင်ငံကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအဖြစ်ကနေနှုတ်ထွက်ဖို့တောင်းဆိုနေတဲ့လှုပ်ရှားမှုမှာသူပါဝင်တော့မယ်လို့တင်းငွေနေ့မှာကြေညာရင်းဝန်ကြီးချုပ် David Cameron နဲ့လမ်းခွဲခဲ့ပါတယ်သူဟာ EU ရှိတဲ့သူတွေထဲမှာအခု28နိုင်ငံပါဝင်တဲ့ EU အဖွဲ့ထဲဗြိတိန်နိုင်ငံဆက်ရှိနေတာဟာနိုင်ငံအတွက်အကောင်းဆုံးဖြစ်မယ်လို့မြင်တဲ့ Mr. Cameron ရဲ့သဘောထားကိုဆန့်ကျင်တဲ့ထိတ်တန့် Conservative တယောက်ဖြစ်လာတာပါ EU ကနေဗြိတိန်ခွဲမထွက်မထွက်ပြည်လုံးကျဆန္ဒခံယူပွဲကိုတော့ဇွန်လ23ရက်နေ့မှာကျင်းပဖို့ဝန်ကြီးချုပ်ကင်မရွန်ကစီစဉ်ထားပါတယ်။မြန်မာနိုင်ငံမှာအသက်9နှစ်အောက်ကလေးငယ်တွေအကြဖြစ်ပွားနေတဲ့ပိုလီယိုရောဂါအမြင့်ပြစေဖို့ရည်ရွယ်ပြီးတနင်္ဂနွေအတိုင်းတာနဲ့နေ့ရက်ကြာကာကွယ်ဆေးတိုက်ကြွေးတဲ့အစီအစဉ်တွေကိုလှုပ်ဆောင်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းပိုလီယိုရောဂါဖြစ်ပွားမှုနှစ်ခုတွေ့ရှိခဲ့ရကြောင်းသိရှိခဲ့ရပြီးတဲ့နောက်မှာကျန်းမာရေးဝန်ကြီးဌာနအနေနဲ့နိုင်ငံအတွင်း2016ခုနှစ်မှာပိုလီယိုရောဂါကင်းရှင်းကြောင်းကြီးညာနိုင်ဖို့ဒီလှုပ်ရှားမှုကိုပြုလုပ်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုဝေယောင်ရှင်ပြိုင်နေမှုအတွက်ဘီလီယံနာတထေးကြီး Donald Trump ကထိတ်တန့်ကနေတည်တည်တသာပြေးနေပါတယ်။ဒါပေမဲ့သူ့နောက်ကနေလိုက်နေကြတဲ့အထက်လွှတ်တော်အမတ်နှစ်ဦးဖြစ်ကြတဲ့ Marco Rubio နဲ့ Ted Cruz တို့ကတော့သူ့ကိုမကြခင်အနိုင်ရနိုင်မယ်လို့ပြောဆိုနေကြပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုမှနဲ့စီစဉ်ထုတ်လို့ရမှုက Matt Engineer ဖြစ်ပြီးတော့အတမိုင်းဆိုင်ရာ Engineer ကတော့ Aiden Udku ဖြစ်ပါတယ်။VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာချမ်းသာကြပါစေကျွန်တော်ဆက်မိုးဝေးပါခင်ဗျာ
This program has come to you from the Voice of America, Washington.